Welcome to the Voice of America in Burmese.
ဘေးရန်နဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ပြကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2021ခုနှစ်ဒီဇင်ဘာလ3ရက်တောက်ကြနေမှာနဲ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလွန်မီတာ3249နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုစောမိုးကျော်နဲ့တူပြောပြမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ကိုလာမဲ့ခီးသွားတွေကိုကိုဗစ်ရောဂါပိုးစမ်းသပ်စစ်ဆေးမှုတွေတိုးမြင့်မှုသမရဂျိုးဘိုင်ဒန်ကြေညာလိုက်တဲ့သတင်းရန်ကုန်တိုင်းအတွင်းကျူးကျော်ရင်ရာတွေကိုရှင်းလင်းဖယ်ရှားနေတဲ့အစီအစဉ်ကိုချက်ချင်းရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအရာရှိတွေတောင်းဆိုလိုက်တဲ့သတင်းစတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေကြေညာပြီးကြားပြည်နယ်တွင်ကအဓိကကျတဲ့ခီးသွွားလမ်းမကြီးကို PDF တွေကဒီလကုန်ပိုင်းမှာပြိမ့်မယ်လို့ပြောပါတယ်ဒေသခံတွေရဲ့စိုးရိမ်မှုကပါပါလေ
သူဆိုဘက်ကတော့လည်းနန္တလန်ရှိရဲ့တေတို့ဒေါရမကြီးဘက်ကနန္တလန်ရှိရဲ့နန္တလန်သလုံးကားဒီမထွက်ရတော့ဘူးကိုပိတ်ထားလိုက်ပြီးအဲ့ဒီဘက်ကစားတော့ကုန်တွေမှာဒီမတော်တော့လူတွေပြန်ဒုက္ခရောက်တယ်ပေါ့ဗျာကုန်တွေတို့ကြီးတတ်တယ်ကုန်တွေပြတ်သွားမှာပေါ့
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်တခါစစ်ကောင်စီကပြောတဲ့မန္တလေးကအဖမ်းဆီးခံရသူအရေအတွက်ကို PDF တွေပယ်ချလိုက်တဲ့အကြောင်းစစ်စေးဖမ်းဆီးမှုတွေပိုများလာတဲ့ရန်ကုန်မြို့ရဲ့အခြေအနေဘင်္ဂလားဒေ့ရှ်မုန်တိုင်းကြောင့်သခိုင်းနဲ့ချင်းမှာအချိန်အခါမဲ့မိုးရွာနိုင်တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်သူကိုလာမဲ့နိုင်ငံတကာခီးသွွားတွေပေါ်ကိုဗစ်ရောဂါပိုးစမ်းသပ်စစ်ဆေးမှုတွေတိုးမြင့်မှုသမ္မတဂျိုးဘိုင်ဒန်ကြေညာပေးနေမှာကြေညာလိုက်ပါတယ်ဒီနှစ်ဆောင်ရသည့်အမေရိကန်မှာကိုဗစ်ကပ်ရောဂါကိုရင်ဆိုင်ဖြေရှင်းမဲ့အစီအစဉ်ကိုလည်းသမ္မတကချပြခဲ့တာ
ပါ And it doesn't include shutdowns or lockdowns but widespread vaccinations and boosters and testing and a lot more. ဘယ်လိုလဲ
ကန့်သက်တာတွေမပါပါဘူးဒါပေမဲ့ကာကွယ်ဆေးနဲ့နောက်ထပ်အားပြည့်စေထိုးတဲ့သူတွေပုံများလာဖို့စမ်းသပ်စစ်ဆေးမှုတွေလုပ်ဖို့နဲ့တခြားအစီအစဉ်တွေအများအပြားပါဝင်ပါတယ်လို့ကြာသပတေးကအမေရိကန်မျိုးသားကျန်းမာရေးဌာနမှသမ္မတဘိုင်ဒန်ပြောလိုက်တာပါစီကန်သေးရအရင်တုန်းကနိုင်ငံတကာကခီးသွားတွေအမေရိကန်ကိုမလာခင်၃ရက်အလိုမှာကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပြသဖို့သတ်မှတ်ထားပေမဲ့အခုအခါတရက်အလိုပြသရမှာဖြစ်ပါတယ်စီကန်သေးဟာပြပခီးသွားတွေသာမကအမေရိကန်နိုင်ငံသားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်အမေရိကန်ကအများပြည်သူသွာလာတဲ့နေရာတွေနဲ့လေဆိပ်တွေမှာနှာခေါင်းစည်းတွေမဖြစ်မနေဝတ်ဆင်ကြရမယ့်စည်းကမ်းကိုလည်းဇန်နဝါရီလ18ရက်နေ့ထိသတ်မှတ်ထားတာကိုမတ်လ18ရက်နေ့ထိတည်တံ့တိုးလိုက်ပါတယ်။ Omicron မျိုးကွဲတဲ့ကူးစက်သူအတည်ပြုလူနာဒုတိယတစ်ယောက်အမေရိကန်မှာတွေ့ရှိခဲ့တဲ့ကြာသပတေးနေ့မှာပဲသမ္မတကစည်းကမ်းသစ်တွေထုတ်ပြန်လိုက်တာပါ။သမ္မတဘိုင်ဒန်ရဲ့ COVID ကပ်ရောဂါတပ်ဖြည့်ရေးစီစဉ်မှာတော့ကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်တန်60ကာကွယ်ဆေးထိုးနှံမှုနဲ့ကာကွယ်ဆေးအပြည့်ထိုးထားတဲ့တန်100လောက်ကိုလည်းအားဖြည့်စေနောက်တစ်လုံးထပ်ထိုးဖို့တွေလည်းပါဝင်ပါတယ်
။ဂျာမနီနိုင်ငံမှာ COVID ကာကွယ်ဆေးထိုးမထားသူတွေအပေါ်ကန့်သတ်မှုအသစ်တွေကိုကြာသပတေးနေ့မှာပြဋ္ဌာန်းလိုက်ပါတယ်။ကာကွယ်ဆေးထိုးမထားသူတွေအနေနဲ့မဖြစ်မနေဝယ်စရာမလိုတဲ့ကုန်ပစ္စည်းဆိုင်တွေရည်ကျဲမှုဆိုင်ရာအခန်းအနားတွေအများပြည်သူအပြန်ပန်းဖြေနားတဲ့နေရာတွေကိုသွားဝင်မပြုဘူးလို့တာဝန်ကနေအနားယူတော့မယ်ဂျာမနီဝန်ကြီးချုပ်အန်ဂျီလီယာမာကဲနဲ့ဝန်ကြီးချုပ်အသစ်ဖြစ်လာတော့မယ်လို့သတ်မှတ်ခံရရတဲ့ဘန်နာရေးဝန်ကြီးအိုလစ်ရှိုးတို့ကဘာလင်မြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဂျာမနီမှာကိုဗစ်စတုတ္တလိုင်းကိုတုံ့ပြန်ဆောင်ရွက်မှုတစ်ခုအနေနဲ့ကိုဗစ်ကာကွယ်ဆေးမထိုးမနေရပြဋ္ဌာန်းဖို့လွှတ်တော်မှာစဉ်းစားနေတယ်လို့ဝန်ကြီးချုပ်မာကဲကပြောဆိုပါတယ်ကြာသပတေးနေ့တရက်ထဲမှာတင်နှစ်သက်24နာရီအတွင်းကိုဗစ်ကူးစက်သူ9000ရှိတယ်လို့ကူးစက်ရောဂါလေ့လာရေးဌာန Robert Koch Institute ကပြောဆိုပါတယ်ဆေးရုံတွေအနေနဲ့လဲအစွမ်းကုန်နှီးပါဖြစ်နေပြီဖြစ်တဲ့အတွက်တမျိုးသားလုံးစီးလုံးညင်ညွတ်ကြဖို့နဲ့ပုံမထီရောက်တဲ့နီလန်းတွေနဲ့တုတ်ပြန်ဆောင်ရွက်ကြဖို့ဝန်ကြီးချုပ် Mark Kerr ကတိုက်တွန်းပါတယ်ကိုဗစ်ကာကွယ်ဆေးမထိုးမနေရပြဋ္ဌာန်းဖို့ကိုအနားယူတော့မဲ့ဝန်ကြီးချုပ် Mark Kerr နဲ့ဝန်ကြီးချုပ်အသစ်ဖြစ်လာတော့မယ်လို့သတ်မှတ်ခံရတဲ့ Olive Show တို့နှစ်ဦးစလုံးကထောက်ခံပါတယ်ဒီဥပဒေကိုလွတ်တော်ကအတည်ပြုရင်လာမယ့် February လမှာအသက်ဝင်မှာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံတောင်ပိုင်းကနတကာပြည်နယ်မှာ Omicron မျိုးကွဲတဲ့ကူးစက်သူ၂ယောက်ကိုပထမဆုံးအဖြစ်တွေ့ရှိတဲ့အကြောင်းကျန်းမာရေးအရာရှိတွေကြာသပတေးနေ့ကအတည်ပြုလိုက်ပြီးကာကွယ်ဆေးတွေထိုးထားကြဖို့လဲတိုက်တွန်းလိုက်ပါတယ်။ပ ပြည်ပကလာတဲ့အသက်46နှစ်နဲ့66နှစ်အရွယ်အမျိုးသားနှုတ်မှာယောဂပိုးစစ်ဆေးတွေ့ရှိတာဖြစ်ကြောင်းပြောရင်ပဲပုဂ္ဂိုလ်ရေလူလက်ခွင့်ကိုမထိပါခြင်းနဲ့အတွက်အိန္ဒိယနိုင်ငံသားလားတခြားနိုင်ငံကလားဆိုတာကိုတော့ပြောဆိုဖို့ညှင်းဆန်နေတာပါကုသသူအတိပြုလူနာနှစ်ယောက်စလုံးဟာယောဂလက္ခဏာပြင်းထန်မှုမရှိတဲ့အကြောင်းနဲ့သူတို့နဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းနောက်ဆက်တွဲစမ်းသပ်စစ်ဆေးနေကြောင်းပြောပါတယ်ထိတ်တလန့်ဖြစ်ဖို့မလိုပေမဲ့သတိထားဖို့လိုတဲ့အကြောင်းလဲအိန္ဒိယစေတုတေသနာကောင်စီအကြီးအကဲဘရန်ဘဂါကာဗာကဒင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါကူးစက်မြန်ဒယ်တာမျိုးကကြောင့်ဧပြီလနဲ့မေလမှာတကြောပြန်ကူးစက်မှုတွေနဲ့အကြီးအကျယ်ကျော်ရတဲ့အိန္ဒိယနိုင်ငံမှာကူးစက်မှုတွေရော့လာချိန်မှာပဲအိုမီကရွန်ပိုးစစ်ကူးစက်မှုတွေ့ရှိခဲ့တာဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့အိုမီကရွန်ပိုးစစ်ဟာကူးစက်မှုနှုန်းများနိုင်တဲ့အတွက်သတိပေးထားပါတယ်အိန္ဒိယနိုင်ငံမှာနိုင်ငံတကာလေကြောင်းခရီးစဉ်တွေဒီဇင်ဘာလမှာပြန်ဆောက်ဖို့မူလကစီစဉ်ထားပေမဲ့ဗိုလ်ထုနေကပဲရွှေ့ဆိုင်းလိုက်တာပါပြည်ပခီးသွားတဲ့အပေါ်ပြည်ဝင်ခွင့်ကန့်သတ်ချက်ထုတ်ပြန်တာမျိုးမရှိပေမဲ့လည်းစမ်းသပ်စစ်ဆေးမှုတွေနဲ့တည်ထက်နေထိုင်ရမယ့်သတ်မှတ်ချက်တွေကိုတင်းကျပ်လိုက်ပါတယ်ကာယောဂါကူးစက်မှုအန္တရာယ်ရှိတယ်လို့သတ်မှတ်ထားတဲ့နိုင်ငံတွေကလာတဲ့ခီးသွားတွေအိန္ဒိယကိုရောက်လာတဲ့အခါစစ်စစ်ခံကြရမှာဖြစ်ပြီးအဖြေမတိရမချင်းလေစိတ်ကထွက်ခွာခွင့်မပြုဖို့လည်းစီကံတင်းကျပ်လိုက်တာဖြစ်ပါတယ်
ထိုင်းနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲသစ်ကူးစက်မှုကာကွယ်ရေးအတွက်အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေကထိုင်းနိုင်ငံအတွင်းရောက်ရှိနေတဲ့ခရီးသွားတွေကိုစစ်ဆေးစောင့်ကြည့်မှုတွေပြုလုပ်ဖို့စီစစ်နေတဲ့အကြောင်းကိုထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။နိုဝင်ဘာလ15ရက်နေ့ကစလို့လွန်ခဲ့တဲ့နှစ်ပတ်အတွင်းအာဖရိကတိုက်တောင်ပိုင်းနိုင်ငံတွေကနေထိုင်းနိုင်ငံအတွင်းကိုဝင်ရောက်လာခဲ့တဲ့ခရီးသွား983ယောက်ရှိပြီးအခုအချိန်ကမှသူတို့ထိုင်းနိုင်ငံရဲ့ဘယ်မြို့ဘယ်နေရာတွေမှာနေထိုင်နေကြဆဲဆိုတာကိုသိရဖို့အချက်အလက်တွေရှာဖွေစုဆောင်းနေတယ်လို့ထိုင်းရဲတပ်ဖွဲ့အကြီးအကဲကပြောဆိုပါတယ်။ကိုဗစ်မျိုးကွဲသစ် Omicron အာဖရိကမှာတွေ့ရှိရကြောင်းအတည်ပြုချက်တွေထွက်ပေါ်လာပြီးနောက်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကအာဖရိကတောင်ပိုင်း၈နိုင်ငံကခရီးသွားတွေကိုထိုင်းနိုင်ငံအတွင်းဝင်ခွင့်ပိတ်ပင်ခဲ့ပါတယ်။ Omicron ကိုဗစ်မျိုးကွဲသစ်ကူးစက်မှုကိုကာကွယ်ဖို့အတွက်လေကြောင်းအပါဝင်နေဆက်ဝင်အထွက်နေဆက်ဖြတ်ကျော်မှုတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ဖို့ညွှန်ကြားထားတဲ့အကြောင်းကိုလည်းထိုင်းရက်တပ်ဖွဲ့အကြီးအကဲရဲချုပ်စူဝတ်ချန်ယွတ်စွတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383လိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်မှာကျူးကျော်အင်အားတွေကိုရှင်းလင်းဖယ်ရှားနေတဲ့စီစဉ်ကိုချက်ချင်းရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအရာရှိမြန်မာစစ်ကောင်းဆောင်ကိုတောင်းဆိုလိုက်ပြီးစစ်တပ်ရဲ့လုပ်ရဟာနိုင်ငံတကာဥပဒေနဲ့မညီဘူးလို့လည်းပြောဆိုလိုက်ကြပါတယ်။အတင်းကျပ်ဖယ်ရှားတာဟာနိုင်ငံကလူ့ခွင့်ဥပဒေကိုအကြီးအကျယ်ချိုးဖောက်ရောက်ကြောင်းလဲလူနေမှုအဆင့်တန်းနဲ့အညီနေထိုင်ခွင့်ရရှိရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Black Christian Raja Cooper ပြည်တွင်းဒုက္ခသည်အခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Cecilia Jimenez Damman နဲ့စီရင်မွေးတင်မှုနဲ့လူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Olivia Dashita တို့ရဲ့ကြာသပတေးနေ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါမျိုးတော်တန်ရှင်းအတွဲဆိုတဲ့အကြောင်းပြချက်နဲ့တက်ဆိုင်ရာမျိုးနယ်အာဏာပိုင်တွေကလှိုင်းသားရအပါဝင်ရန်ကုန်တိုင်းနယ်ကမျိုးနယ်တချို့မှာမကြတဲ့ရင်လာပြီးကဆက်လို့ကျူးကျော်အင်အားတွေကိုအတင်းအကျပ်ဖယ်ရှားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကလည်းမိသားစု8000လောက်ဟာနစ်နာကြေးတစုံတရာမရပဲအတင်းအကျပ်ဖယ်ရှားခံရတယ်လို့လည်းပူးတွဲကြေညာချက်မှာဖော်ပြထားတာပါ။ဖယ်ရှားခံရသူတွေအတွက်တင့်တော်တဲ့နေရေးထိုင်ရေးစားဝတ်နေရေးထောက်ပံ့ပေးဖို့လည်းတိုက်တွန်းထားပါတယ်။ဆိုရင်စရာအခြေအနေနဲ့ပတ်သက်လို့မြန်မာစစ်တပ်အကြီးအကဲကိုသတိပေးတိပေးထားပြီးပြဿနာကိုအပိသက်ဖြစ်ရှင်းနေအောင်ကြွကြော်နေထိုင်သူတွေနဲ့တိုင်ပင်ဆွေးနွေးအဖြေရှာဖို့လဲကုလသမဂ္ဂထူးခုစရီကထုတ်ပြန်ချက်ထဲမှာတိုက်တွန်းပြောဆိုထားပါတယ
်။ရုရှားအနေနဲ့အိနေချင်းယူကရိန်းနိုင်ငံကိုစီးရဲအရဝင်ရောက်ကြွကြော်တိုက်ခိုက်မယ်ဆိုရင်ဆွေးဝါးတဲ့အကျိုးဆက်တွေကိုခံစားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံဂျာယေးဝင်ကြီးအန်တိုနီဘလင်ကင်ကရုရှားနိုင်ငံဂျာယေးဝင်ကြီးနဲ့ကြာသပတေးနေ့တွေ့ဆုံစဉ်မှာတတိပေးပြောကြားခဲ့ပါတယ်
။ Moscow knows very well.The universe of what's possible.
Russia အစိုးရအနေနဲ့ဘာတွေဖြစ်လာနိုင်တယ်ဆိုတာကောင်းကောင်းသိပါတယ်။ကျွန်တော်တို့အနေနဲ့ဘာတွေစိုးရင်ပူပန်မှုဖြစ်နေတယ်ဆိုတာကိုအသေးစိတ်ဆွေးနွေးခဲ့ပါတယ်။အဲ့ဒီထက်မှ Russia အနေနဲ့ Ukraine ကိုနောက်ထပ်တစ်ကြိမ်စစ်ရေးအရရန်ပြုတ်လာနိုင်ခြေတွေနဲ့ Ukraine ကိုမတည်ငြိမ်အောင်ပြည်တွင်းကနေလှုံ့ဆော်ဆောင်ရွက်နေတယ်ဆိုတဲ့ကိစ္စတွေပါဝင်ပါတယ်လို့ American နိုင်ငံဂျာယေးဝန်ကြီး Blinken ကပြောဆိုသွားတာပါ။အမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့ရုရှားနိုင်ငံသားရေးဝင်ကြီးစီဂီလာဗရိုဒ ို့နှစ်ဦးဆွေးနွေးနိုင်ငံစတော့ဟ ோம் မြို့မှာတွေ့ဆုံပြီးတဲ့နောက်အခုလိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးရဲ့တတိပေးချက်ထွက်ပေါ်လာတာပါရုရှားနိုင်ငံသားရဲ့ဝင်ကြီးကတော့သမ္မတပူတင်ပြောဆိုထားသလိုပဲကျွန်တော်တို့အနေနဲ့ယူကရိန်းနဲ့ပြောဆိုဆွေးနွေးသွားမှာပါရုရှားအနေနဲ့ဘလို့ပဋိပက္ခမျိုးကိုမှမလိုလားပါဘူးလို့မော်စကိုမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ
ဘယ်လာရုစ်စူအရာရှိတချို့နဲ့အဖွဲ့အစည်းကိုပိတ်ဆို့တန်ခတ်အရေးယူမဲ့အစီအစဉ်တွေကိုအမေရိကန်ကနေဒါဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံတို့ကကြာသပတေးနေ့မှာကြေညာလိုက်ကြပါတယ်ဘယ်လာရုစ်စူအရာဒီမိုကရေစီလူ့ခွင့်ရေးနဲ့နိုင်ငံတကာစံတမိုးတွေပေါ်ဆက်လက်ဆန့်ကျင်တိုက်ခတ်နေပြီးပြည်ရင်းပြည်ပကပြည်သူတွေကိုလည်းရရဆက်ဆက်ဖိနှိပ်နေတာကြောင့်နောက်ထပ်အရေးယူဖို့ဆုံးဖြတ်ခဲ့တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဘယ်လာရုစ်အစိုးရအတွက်အထောက်ပံ့ပေးနေတဲ့နိုင်ငံပိုင်လုပ်ငန်းတွေနဲ့သမ္မတအလက်ဆန်ဒါလူကာရှင်ကိုရဲ့တားဖြစ်သူဒီမီထရီပါဝင်လူပုဂ္ဂိုလ်နဲ့လုပ်ငန်း32ခုကိုအမေရိကန်ကတန်ခတ်မှုအသစ်တွေချမှတ်လိုက်တာဖြစ်ပါတယ် EU ရဲ့တန်ခတ်မှုတွေမှာတော့ရွှေပြောင်းဝင်ရောက်သူတွေအရေးမှာတာဝန်ရှိတဲ့ဘယ်လာရုစ်အစိုးရအရာရှိတွေကိုပြစ်မှတ်ထားခဲ့တယ်လို့နိုင်ငံပိုင်လေကြောင်းလိုင်းဖြစ်တဲ့ဘလာဗီးယားနဲ့ရွှေပြောင်းဝင်ရောက်သူတွေကိုခေါ်ဆောင်လာတဲ့စီးရီးယားလေကြောင်းလိုင်းချန်ဝင်းစတိုကိုလည်းထည့်သွင်းခဲ့တာပါဗြိတိန်နိုင်ငံကတက်ခတ်တဲ့စီးရီးယားမှာတော့ဘလာရုစ်နိုင်ငံပိုင်ဓာတ်မြေဩဇာလုပ်ငန်းပါဝင်ပြီးကနေဒါနိုင်ငံရဲ့စီးရီးယားမှာတော့အမေရိကန်ကတန်ခတ်လိုက်တဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်း32ခုပါဝင်ခဲ့ပါတယ
်လီဗျားနိုင်ငံမှာအာနာရှင်ဂဒါဖီရဲ့သားဆာယစ်အယ်အစ္စလမ်ဂဒါဖီကိုသမ္မတရွေးကောက်ပွဲမှာအရွေးခံဖို့ကိုယ်စားလှယ်အဖြစ်ပါဝင်ခွင့်ပေးကြောင်းတရားရုံးကကြာတာပရင်းနေ့မှာချမှတ်လိုက်တယ်လို့သူ့ရဲ့ရှေ့နေကပြောဆိုပါတယ်။စာရိတ်ဂရာဖီအပါအဝင်25ဦးကိုကုလသမရရွေးကောက်ပွဲမှာဝင်ဖို့အရေးချင်းမပြည့်မီတဲ့အတွက်ဆိုကလွန်ခဲ့တဲ့လပိုင်းကရွေးကောက်ပွဲကော်မရှင်ကနေပယ်ချထားခဲ့တာဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ24ရက်နေ့မှာကျင်းပမယ့်သမရရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတင်ထားသူ98ယောက်ထဲမှာ25ယောက်ကိုရွေးကောက်ပွဲကော်မရှင်ကပယ်ထားပါတယ်။စာရိတ်ဂရာဖီဆိုင်ဂဒါဖီကို2015ခုနှစ်တုန်းကထရီပိုလီတရားရုံးကနေစစ်ရာဇဝမှုနဲ့တေတံချမှတ်ထားတာဖြစ်ပါတယ်သူရဲ့အဖေဂဒါဖီကိုဖယ်ရှားဖို့ကြိုးစားတဲ့အတိုက်ခံတွေကိုတိုက်ခိုက်ခဲ့စဉ်ကစစ်ရာဇဝမှုကျူးလွန်ခဲ့တယ်ဆိုတဲ့စွဲချက်နဲ့သူ့ကိုတရားရုံးကတေတံချထားတာဖြစ်ပါတယ်တရားရုံးကစင့်ခေါ်တာကိုသူ့အနေနဲ့လာရောက်ရင်ဆိုင်ခဲ့ခြင်းမရှိပါဘူးဆိုင်ဂဒါဖီဟာအာနာရှင်ဂဒါဖီကိုထောက်ခံအားပေးတဲ့အင်အားစုလက်ကျန်တွေရဲ့ခေါင်းဆောင်ဖြစ်နေပါတယ်အခုလိုပြဿနာတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရွေးကောက်ပွဲမတည်မငြိမ်ဖြစ်မှာကိုအခက်ခတ်တွေကတော့စိုးရိမ်နေပါတယ
်တောက်ကြနေမနေခင်ထေတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အဲ့ဒီတွေကမှကြားပြည်နယ်ကအခြေအနေကိုကြည့်ရအောင်ပါ။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကြားပြည်နယ်လွိုက်ကော်ကနေဘော်ရခဲအထိပေါက်တဲ့လမ်းမကြီးကိုဒီဇင်ဘာ30တောက်ကြနေ့ကစပြီးရဲအကန့်အသတ်မရှိလမ်းပိတ်ထားမယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်တွေအရက်သားရောင်ဆောင်ပြီးသွားနေလို့လမ်းကိုပိတ်မှဖြစ်တယ်လို့သူတို့ကပြောပါတယ်။အရေးပါတဲ့လမ်းမကြီးကိုပိတ်မယ်ဆိုတဲ့ကြေညာချက်အတွက်အခက်အခဲတွေရှိလာနိုင်တယ်လို့ဒေသခံတွေစိုးရိမ်နေတာပါ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းညံ့ကပြောပြပေးပါအောင်ဗျာ
။ကြားပြည်နယ်လွိုက်ကော်မြို့ကနေဒီမော့ဆိုးမြို့နယ်ကိုဖြတ်ပြီးဘော်လခဲအထိသွားနိုင်တဲ့လမ်းမကြီးပေါ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားပစ်ခတ်တိုက်ခိုက်တာတွေဖြစ်လေရှိပါတယ်။စစ်ကောင်စီတပ်တွေကအရက်သားတွေလိုဝစ်ဆင်ပြီးတွာလာနေတဲ့အတွက်အဲ့ဒီလမ်းကိုဒီဇင်ဘာလ3ရက်တောက်ကြနေ့ကစပြီးရက်အကန့်အသတ်မရှိပိတ်သွားမယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ကတာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်ပြည်နယ်မှာရှိနေတဲ့မြေခတ်တဲ့ဗီတီတီတို့တွာလာလို့ရှာတဲ့နေရာမှာသူတို့ဒီကောင်းရင်ကြားဒီတပ်ကစားရဲ့ဒီဝတ်စုံနဲ့ဒီပေါ့ပြင်းနဲ့တော်လာလို့ရှာမှုတွေမလုပ်တော့ဘဲနဲ့ဟိုအရက်သားဒီလူထုကိုအကြောက်ပေါ်ပြီးတော့မှတော်လာလို့ရှာလာတာမြင်ရတယ်ပြီးတော့မှကြီးထောက်တဲ့နေရာမှာဆိုလို့ရှိရင်အရက်သားဝတ်စုံနဲ့တော်လာပြီးတော့မှကြီးထောက်တာညားတော့လीအဲ့ဒီပေါ်မှာမြေကြီးတွေမှာကျွန်တော်တို့ကဂျာမန်ကြီးနဲ့တက်ခဲကိုသွားတဲ့နောက်ကျွန်တော်ပိတ်ချရာချစ်ချီတော့ပေါ့လေကျွန်တော်ပဲတကအဒရယ်လက်ရှိတလို့ပြည်သူလူထုတွေအတွက်အဒရယ်တွေဖြစ်နေတဲ့အတွက်ကျွန်တော်ပိတ်ရချစ်ချီတဲ့
အခုလိုပြည်နယ်တွင်အဓိကကြတဲ့လမ်းမကြီးကိုအသွားအလာမလုပ်နိုင်အောင်ပိတ်မယ်လို့ KNDF အဖွဲ့ကပြောပြမိလဲဒေသခံတွေရဲ့ကျန်းမာရေးအတွက်သွားလာတာကိုတော့တနည်းနည်းနဲ့စီစဉ်သွားမယ်လို့ပြောပါတယ်
ကျမကြီးကသူ့ရဲ့ဆိုရတဲ့နေထားမှာဆိုရှိတော့ကျွန်တော်တို့ဒီနေ့ပေါ်ပြပြီးတော့မှကြည့်ပြရမှာဖြစ်တယ်
တိုက်ပွဲတွေဖြစ်နေတဲ့ကြားပြည်နယ်မှာစစ်ကောင်စီတပ်တွေကတပ်အပြောင်းလဲလုပ်တာတပ်ရင်အားဖြစ်တင်းတာရိတ်ခါပို့ဆောင်တာတွေမှာလွိုက်ကိုဒီမော့ဆိုဒေါသမကြီးဘော်လခဲလမ်းပိုင်းကိုအသုံးပြုနေတာကြောင့်အခုလိုရက်အကန့်အသတ်မရှိပိတ်ပင်တာလို့လည်းပြောပါတယ်ဒီလိုပိတ်ပင်တာကြောင့်ကုန်စီပြက်လက်ပြီးဒေသခံတွေအတွက်အခက်အခဲရှိလာမယ်လို့လွိုက်ကော်မျိုးကန်တူကပြောပါတယ်
KPDF ကပိတ်တယ်ဗျာအဲ့လိုသူစွဲကတော့လည်းနန္တလန်ရှိရဲတဲ့ဒေါရမကြီးကနန္တလန်ရှိရဲနှစ်နားသလုံးကားဒီမထွက်ရတော့ဘူးခုပိတ်ထားလိုက်ပြီအဲ့ဒီဘက်ကစွားပေါက်ကုန်တို့ဘာဒီမသွားတော့ဒူတီအတွက်ဒုက္ခရောက်တာဗျာကုန်သင်းတို့ကြီးတတ်တယ်ကုန်တွေပြတ်သွားမှာပေါ့တောက်ကုန်တောက်ကုန်ပြတ်သွားမှာအဲ့ဒီဘက်ကဒူတီရဲတမ်းတမ်းရှိလို့ရေးထားတယ်အများများပြန်ဖွင့်နေဆိုတမျိုးကဒီတဲ့မကကြာနေမယ်ဆိုရင်တော့အခြေအနေဖြစ်မှာပေါ့ဗျာ
အခုလို KNDF အဖွဲ့ကလမ်းပိတ်မယ်လို့ပြောထားတဲ့အတွက်ဒေသခံပြည်သူတွေကဒီလမ်းမကြီးပေါ်မှာတွာလာဖို့စိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့ကလည်းစည်ရည်တင်းမာနေတဲ့ကြားပြည်နယ်ဘက်ကိုရင်အဝင်နဲ့ရိတ်ခါတင်ပို့မှုတွေစစ်ကောင်စီပိတ်ပင်ခဲ့တော့ကဒေသခံတွေစားနပ်ရိတ်ခါတင်ဆောင်မှုအခက်အခဲရှိခဲ့ပါတယ်။လက်ရှိကြားပြည်နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေသေးပါ။နိုဝင်ဘာလ25ရက်နဲ့26ရက်နေ့တွေတုန်းကလည်းရှာရောမြို့နယ်ပန်ချောင်းအနီးကစစ်ကောင်စီတပ်စခန်းကိုကင်းနီတပ်မတော် KA နဲ့ KNDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့တိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ကြောင်း KNDF ကသတင်းထုတ်ပြန်ထားပါတယ
်။ကိုညင်းညံပြောပြသွားတာပါခင်ဗျာ။အခုတခါတော့မန္တလေးဘက်ကအကြောင်းကိုလည်းတင်ပြကြပါတယ်။မန္တလေးမြို့ကမြို့ပြကျောက်ကျောက်ကြားတပ်ဖွဲ့ဝင်33ဦးကိုလက်နက်တွေဖောက်ခွဲရေးပစ္စည်းတွေနဲ့ဖမ်းဆီးရမိတယ်ဆိုပြီးတော့စစ်ကောင်စီကဒီဇင်ဘာ1ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။အဲ့ဒီအဖမ်းခံရသူတွေဟာလွန်ခဲ့တဲ့နှစ်လလောက်ကတည်းကဖမ်းဆီးခံရသူတွေဖြစ်ပြီးစစ်ကောင်စီကထုတ်ပြန်တဲ့စာရင်းဟာလွဲမှားမှုတွေရှိနေတယ်လို့မန္တလေးမြို့ပြဖြောက်ကြားတပ်ဖွဲ့ခေါင်းဆောင်တဦးကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခမောင်စိုးမင်းကတင်ပြမှာပ
ါပြီးခဲ့တဲ့နိုဝင်ဘာလအတွင်းမန္တလေးမြို့မှာစစ်ကောင်စီကဖမ်းဆီးရမိသူတွေရဲ့ထုတ်ပေါ်ပြောဆိုချက်တွေအရမန္တလေးမြို့မြို့ပြပျောက်ကြားအဖွဲ့ဝင်33ယောက်ကိုလက်နက်တွေနဲ့အတူဖမ်းဆီးမိရတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။အခုထုတ်ပြန်လိုက်တဲ့ဖမ်းဆီးရမိသူတွေထဲမှာတဝက်လောက်သာအမှန်တကယ်ဖမ်းဆီးခံရသူတွေဖြစ်ပြီးဒီစီးရင်ထဲမှာပါနေသူတချို့ဟာလက်ရှိမြေပြင်မှာလှုပ်ရှားမှုတွေလုပ်နေစေသူတွေဖြစ်တယ်လို့မန္တလေးမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုရဲ့ခေါင်းဆောင်တစ်ယောက်က VOA ကိုပြောပြပါတယ်
။ဟောကျွန်တော်တို့အဲ့ဒီသတင်းအင်းရောက်လာတော့အဲ့ဒီသတင်းတက်လာတော့တွေ့ကြတာပေါ့ကာကန်ရှင်တွေကိုယ်တိုင်အဲတွေ့ကြတယ်ဗောနော်ကျွန်တော်တို့ပါဝင်တွေ့ကြတယ်စာကန်ရှင်တွေကိုယ်တိုင်တရင်တွေ့ကြတဲ့အခါမှာဘာသွားတွေ့လဲဆိုတော့ကျတော့ဒီထောက်ဝါကြော်လာမကားကတကယ်ဖန်ခံရတဲ့သူတွေမဟုတ်ဘူးအခုဖန်ခံရတယ်ဆိုတော့ကလေးတွေဒီနောင်ရိုးပျောက်ကြားဆိုတဲ့အဖွဲ့ပါ local pdf ဗောနော်သူရဲ့ local ပေါ့ local လေးနောင်ရိုးပျောက်ကြားဆိုတဲ့အဖွဲ့ကလွန်ခဲ့တဲ့2လလောက်ကကလေးရနေပြီပြည်ကြီးတော်ဘက်မှာအဖန်ခံရတဲ့အဖွဲ့အစည်းဖြစ်တယ်သူတို့ကဘယ်ဝန်ကြီးဌာနအောက်ကနေမှချိတ်ဆက်ပြီးဆောင်ရွက်တဲ့အဖွဲ့လည်းမဟုတ်ဘူးအနာရှင်ဒေါ်လန်ကြီးကိုသူတို့တက်နိုင်ရတဲ့ဒေါ်လန်ကြီးရဲ့အဖွဲ့ဖြစ်တဲ့14ရောက်အဖမ်းခံရတာဖြစ်တဲ့စကားဆက်ဘက်ကဝင်ဆင်ပြီးတော့ဆက်ပြီးတော့ဆက်ဖမ်းသွားတဲ့ကလေးတွေပေါ့အဲတော့အဲ့ကလေးတွေကိုပြန်ထုတ်ပြန်ရင်းနဲ့ဒုတိယကြိမ်တတိယကြိမ်လောက်ထုတ်ပြန်ရင်းနဲ့အခုတကယ်အထင်ကြီးရှိနိုင်တယ်ဆိုတဲ့သူတွေအပါအဝင်ပေါ့နော်ဒီ EAO နဲ့မြန်မာကျင်းလဲလှုပ်ရှားနေတဲ့ပြည်သူ့လက်တော်ကိုယ်စားလှယ် NLD ပါတီကကိုကျော်စိုးလင်းရဲ့ပုံမူထိတ်ကန်နေတဲ့ပြီးတော့ဒီသတင်းထုတ်ပြန်တယ်ဆိုတော့ဒါစကားဆက်ဘက်ကအင်မတန်မယုံသားမှုကိုလောက်ကြံပြီးတော့ဖန်တီးတဲ့တဲ့တင်ဆိုတာခိုင်ခိုင်မာမာဖြစ်ပါလေဗျအခုကအဲ့ဒီအဖမ်းခံရတဲ့သူတွေကိုပြန်ပြီးကြီးညာရင်းနဲ့မဖမ်းခံသေးတဲ့သူတွေကိုသူကကြီးညာချက်ထုတ်လိုက်တာပေါ့နော်ဖမ်းခံရတယ်ဆိုပြီးသူတို့ဘက်ကထုတ်ပြန်လိုက်တာဒါကျွန်တော်ထင်ပါတယ်ဗျဟုတ်သူတို့ဘက်ကနေပြီးတော့ဒါစိတ်သက်စစ်စင်ကြီးရကျွန်တော်မန္တလေးကိုအဲ့ဒီလိုမျိုးလေးနဲ့သူတို့ပြုမှုတယ်လို့ပဲကျွန်တော်သုံးသပ်မိပါတယ်
မန္တလေးမြို့မှာနေစဉ်ပြစ်ခတ်မှုပောက်ကွဲမှုတွေဇက်တိုက်ရှိနေတာကြောင့်ရောမြို့ပြပျောက်ကြားတပ်ဖွဲ့တွေဖမ်းဆီးရမှုတွေရှိနေတာကြောင့်ပါစစ်ကောင်စီကမန္တလေးမြို့အနှံ့နေရာတိုင်းမှာလုံခြုံရေးတိုးမြင့်ပြီးစစ်ဆေးမှုတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်ဒီရက်ပိုင်းမှာတော့မန္တလေးမှာကတော့သူကဒီမန္တလေးမှာကဟိုတာမန်တက်ဆိုင်ရင်ခုရက်ပိုင်းမှာခက်စိတ်စိတ်နဲ့အဲမြောက်တော်လိုင်းရေးသမားတွေပောက်ကွဲလာတာတွေပါတယ်စကားဆက်ဘက်ကိုပျောက်ကြားစစ်စင်ရင်းနဲ့ဆင်နွှဲလာတာတွေရှိတဲ့အခါမှာစစ်ဆေးရေးအင်မတန်ကျက်တယ်အဲဒရက်ဆက်စစ်နေတာရှိတယ်ပိုက်စိတ်တိုင်းစစ်နေတာရှိ
ဒီကနေ့မှလည်းစစ်ကောင်စီတပ်ဖွဲ့တွေကအင်အားအများအပြားနဲ့မြို့အနှံ့နေရာတော်တော်များများမှာတင်းကျပ်စစ်ဆေးမှုတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ်မန္တလေးမြို့မှာစစ်ကောင်စီတပ်တွေလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲပြစ်ခတ်မှုပောက်ကွဲမှုတွေဇက်တိုက်ရှိနေပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အကြမ်းမဖက်ဆန္ဒပြလှုပ်ရှားမှုတွေကလည်းဇက်တိုက်ရှိနေပါတယ်ခင်ဗျာ
ဦးခမောင်စိုးမင်းပြောပြသွားတာဖြစ်ပါတယ်မိုးရင်းကြီးမဟုတ်ပင်မဲ့လဲ အချိန်အခါမဟုတ်ပဲဒီမိုနိုင်တစ်ခုကြောင့်မိုးသည်ထန်လာနိုင်တဲ့သတင်းပြပိုးချက်ကိုမတင်ပြခင်မှာအခုတော့ရန်ကုန်မှာဘာတွေဖြစ်နေပြီလဲဆိုတာကိုကြည့်ရအောင်ပါရန်ကုန်မှာလမ်းမကြီးတွေပိတ်ဆို့ပြီးစစ်ဆေးဖမ်းဆီးနေတာတွေကြောင့်ကားတွေပိတ်ပြီးမဆိုင်တဲ့သူတွေပါအများကြီးဒုက္ခရောက်နေရတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်ဘာကြောင့်စစ်ကောင်စီကအတင်းအကျပ်စစ်ဆေးဖမ်းဆီးတာတွေလုပ်နေပါတယ်လဲကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေရဲ့အမြင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြတဲ့အခါမှာသူကထူးခြားချက်ကိုစာရှင်းပြပါတယ
်။ရန်ကုန်မှာအထူးခြားဆုံးအနေအထားဆိုတာကမြို့ကြီးဆောင်တဲ့အတွင်းမှာအထက်လမ်းကြီးတွေကိုပိတ်ပြီးတော့ကားတွေကိုစစ်နေကြတယ်ရှိရဗျာ။အေးစီးကားတွေကိုအထက်ထားပြီးစစ်တော့လူငယ်တွေပါလာတယ်ဆိုရင်အထူးသဖြင့်ပို့ပြီးတော့စစ်တာတွေတွေ့ရတယ်။တချို့လူကြီးတွေမိသားစုတွေဆိုလို့ရှိရင်တော့နည်းနည်းပပလောက်ပဲပြောသွားမှလည်းဘာလို့မှလည်းဆိုတဲ့ဟာမျိုးတော့ပဲပြောပြီးသွားတယ်။လူငယ်တွေပါလာပြီးဆိုတော့ကားပေါ်ဆင်ခိုင်းတယ်ဖုန်းတွေကိုစစ်တယ်အိတ်တွေကိုစစ်တယ်ဘော်ဒီချက်ကပ်တွေကိုလုပ်တယ်အဲ့တော့အခုလက်ရှိနေတဲ့ရန်ကုန်မြို့ရဲ့အခင်းကျင်းဟာအခု၃ရက်ရှိသွားပြီ။လမ်းကြီးကိုပိတ်ပြီးတော့စစ်တဲ့အခါကျတော့ကားတွေရဲ့ traffic တွေ jam နေဖြစ်တယ်ကားတွေကဆောက်ရတယ်အချိန်ကြီးကြာကြီးသွားတယ်ဗျာ။တချို့ကတော့လည်းဟိုရုံးပြန်တဲ့လူတွေလည်းရှိတယ်ရုံးသွားမဲ့လူတွေရှိတယ်ဗျာ။ဖေးတဲ့အနေနဲ့ကတော့တော်တော်လေးကိုဒုက္ခရောက်တဲ့အနေအထားမျိုးတွေ့နေရတယ်ဗျာ
။ဟုတ်ကဲ့အခုမျက်မြင်တွေ့ခဲ့ရတာနော်ဒီကိစ္စတွေ
။ဟုတ်ကဲ့ကျွန်တော်ကားကအထက်ဘန်ဆိုရန်ကနေပြီးတော့ဘူရာကြီးဂုံးကျော်တရားကိုဆင်းတဲ့အခါမှာစပြီးကျွန်တော်တို့တွေ့ရတာပေါ့နော်။ဒီမျိုးတွေကနေအတက်လမ်းကိုတို့ပိတ်ထားတာကိုတွေ့ရတယ်။ဒီကျွန်တော်တို့ကန်တော်လေးဘက်ကိုတက်မဲ့ကားတွေကားတစ်ခုချင်းစီကိုတို့စစ်တာကိုတွေ့နေရတယ်။တစည်းမှမလွတ်ဘူး။လိုင်းကားဆိုရင်တို့ကကြည့်လိုက်တယ်။သူ့ဆေးရောင်မတင်အောင်ဆိုတဲ့လူတို့ဆစ်တယ်။လိုင်းကားတစည်းလုံးတော့မရှိဘူးပြန်တော့ခိုင်းရတယ်။သူတို့ပြင်းတို့ကကိုပိုင်ကားတွေအမှန်တင်ထားတဲ့ကားတွေမှန်အနှစ်တွေကားထားတဲ့ကားတွေအဲ့ဒီကားတွေကမှလူငယ်တွေမောင်းတဲ့ကားမျိုးတွေလူငယ်တွေ၃-၄ယောက်လောက်ပါတဲ့ကားမျိုးတွေဆိုရင်ကားပေါ်နေအကုန်ဆင်းခိုင်းတယ်လူတွေစီဒါပေမဲ့တခါတလေမှာလမ်းသွားလမ်းလောက်ဖြတ်ပြီးဆစ်တာရှိတယ်လေသူတို့မတင်ကြတဲ့လူမျိုးတွေကလေးတွေကိုသူတို့ခေါ်ဆစ်တာရှိတယ်ဟိုလူတိုင်းတော့မဟုတ်ဘူးဟိုမှာအဖိုးကြီးတွေ၊ဘွားကြီးတွေသွားနေတဲ့ဟာမျိုးမိန်းမကြီးဈေးဝယ်သွားတဲ့ဟာမျိုးတွေသူတို့မဆစ်ဘူးကျွန်တော်တို့တာဝန်ပလာဇာဘက်ကိုရောက်တဲ့အခါကျတော့ပလာဇာဘက်မှာလည်းဆစ်နေတာကိုတွေ့နေရတယ်အဲ့ဒီမှာဆိုလို့ရှိရင်ကလေးလူငယ်တယောက်ကအလုတ်ကျန်းကလေးတွေပေါ့ဗျာလက်ထဲမှာလည်းသူတို့လှော့အားတို့ပါတယ်သူကသူဖြတ်သွားတဲ့ဟာကိုခေါ်ဆစ်ပြီးတော့မှဟိုလူငယ်ဟိုကင်းကတော့သူမပြောတတ်ဘူးနဲ့တူပါတယ်ဗျာအဲ့မှာကလေးပါးနေတာတွေရိုင်ဆောင်ကန်ပါညာကိုဝိုင်းလုပ်လိုက်ပြီးတော့ကားပေါ်တင်သွားတာလေကျွန်တော်ကားရှိမှလည်းဖြစ်နေ
ဟုတ်ကဲ့ဘယ်မြို့နယ်တွေမှာအဓိကစစ်နေလဲ
ဒေါင်းတောင်းနေက6မြို့နယ်ပေါ့ဗျာဘူတထောင်တာမွေမင်္ဂလာတောင်ညွန့်ကြောက်တရားဗဘဲတန်းလာတာအဲ့ဒီဖက်တွေမှာစစ်တာများတယ
်ဟုတ်ကဲ့ဘာကြောင့်မလို့
ဒီလက်ရှိရှိနေတဲ့ဇေယသောပါပြီးနောက်ပိုင်းမှာတော့ရန်ကုန်မြို့တော်တော်လေးပိုက်ဆိုင်တိုက်ပြီးတို့ရှာနေတဲ့သဘောကိုကျွန်တော်တို့တွေ့နေရတယ်ဗျ။အဒီက main land တွေကိုတစ်ဖက်ပိတ်တစ်ဖက်ပိတ်ပြီးတော့တို့စစ်တားတွေကိုစစ်တက်ကဆိုတဲ့စစ်ကားကြီးကိုလမ်းမကိုကန့်လန့်ပြတ်ပြီးပိတ်ပြီးတော့စစ်တာရဲပါတယ်။မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေပါညာတွေပါတယ်ဗျ။တစ်ဖက်တစ်ဖက်ဆိုလို့ရှိရင်အနည်းဆုံးလူ50-60လောက်ပါတယ်။မော်တော်ဘီကဲပါတယ်ဗျ
။ဟုတ်ကဲ့ဒီနေ့ထူးခြားမှုရော
ဒီနေ့ဆိုလို့ရှိလို့ရှိရင်တော့နည်းနည်းလေးခြောင်တယ်ဟိုစစ်တဲ့အတန်းတော့မကြသေးဘူးမြူတယ်ကားတွေကတော်တော်လေးတော့နင်းတယ်အရင်လိုမျိုးဟိုလမ်းတိုင်းကိုပြည့်ပြီးတော့သွားနေတဲ့ကားမျိုးတွေတော့မဟုတ်ဘူးဗျအခုကျွန်တော်ဒီနေ့ဆိုရင်မြူတယ်ရောက်တယ်စွန်တောင်ရောက်တယ်ဥက္ကလာရောက်တယ်ဟိုပြီးခဲ့တဲ့သုံးရက်လောက်ကတော့အကျန်းပိတ်တာတနည်းတနည်းမှာသူတို့စစ်နေပြီဆိုရင်တောက်လျှောက်ကြီးကိုနှစ်မိုင်သုံးမိုင်လောက်ထိကားတွေကအကုန်လုံးပိတ်ဆင်းလို့မရဘူးလေတစ်ဖက်ပိတ်ထားတယ်ကားတွေတချို့ဥမာကျမ်းမာရေးရောက်သွားလာတဲ့လူတွေရှိတယ်ဥမာဟိုစေကန်းပြဖို့လို့ချိန်ထားတဲ့အချိန်ဒီမှာအနောက်ရှေ့ဖြစ်တာပါလေအချိန်မီလည်းမရောက်နိုင်ဘူးလွဲလာတယ်အများကြီးပေါ့အဲပြူတွေအနေနဲ့တော့တော်တော်လေးတော့ဒုက္ခရောက်နေပြန်တချို့တွေလည်းသင်တန်းတွေတက်ကြတဲ့ကလေးတွေရှိတယ်ကျူရှင်တွေတက်နေကြတဲ့ကလေးတွေရှိတယ်အခုလိုကြီးထိန်းချုပ်ပြီးတော့ဟိုစစ်နေတဲ့ခါကျတော့အားလုံးကလူငယ်တွေဘက်ကစိတ်မသက်မသာဖြစ်တာပါဗျာကိုယ်အိတ်ထဲမှာများဘာများပါလာမလဲပေါ့ကိုယ်ဖုန်းများသူတို့စစ်ပြီးတော့တခါလေကြလို့ရှိနေဖုန်းထဲမှာဘာမှမပါပဲဖုန်းကောင်းလို့ရှိရင်ဒီကောင်ကယူသိမ်းလိုက်တာရှိတယ်ကျွန်တော်မိတ်ဆွေတွေတာသမီတွေထဲမှာပါတယ် iPhone တော့မလို့ကင်ထားတယ်ဆိုဒီကောင်ကအကြောင်းပြပြီးသိမ်းလိုက်တယ်အဲ့တော့ဘာဖြစ်နေလဲလူတွေကတော်တော်လေးကိုစိတ်အနှောက်အယှက်ဖြစ်တာတော်တော်များများတော့ဖိနေတော့အောက်တယ်
ဟုတ်ကဲ့ Now ရန်ကုန်မှာထူးခြားတာက
ရဘက်တီမှာတော့ဝင်ဆွဲတာတွေဖမ်းတာတွေရှိတယ်အဲ့ဒါတွေတော့ကျွန်တော်တို့နေ့စဉ်နဲ့ကြားနေရတယ်အဲ့တော့အထူးသဖြင့်လူငယ်တွေရှိနေတဲ့နေရာပေါ့ဗျဥပမာအများသောအားဖြင့်တော့73နှစ်အရွယ်ဘော်လာဆောင်မှာနေတဲ့ကလေးတွေများကိုဖမ်းတာတွေတော့တော်တော်များများတွေ့နေရတယ်တချို့လဲပတ်သက်လို့ပါဝါတာတွေရှိတယ်တချို့လဲဘာမှဘုံမသိဘာမသိပဲနဲ့ဖမ်းခံလိုက်ရတာတွေရှိတယ်ဒီလိုအနေအထားမျိုးကြီးကတော့မကောင်းဘူးဗျာသူတို့ဖမ်းတာစီးကြတွေရှိတယ်လို့ဒီလူငယ်တွေဘက်ကလည်းဒီပေါ်မှာမကျေနပ်တာတွေတော့အများကြီးရှိတယ်လူငယ်တွေမဟုတ်ဘူးတော်တော်များများရန်ကုန်သားတွေဘက်ကတော့ဟိုအဆင်မပြေတာတွေရှိတယ်ဆိုတော့ဒါကြီးကပြီးရောမှာတော့မဟုတ်ဘူးအမကျင်းတဲ့ချက်ကရှိနေသေးတာ။အခုဆိုရင်ကျုပ်နေရာတွေမှာကျူကျော်အိမ်ကြီးဖြတ်ခိုင်းတာတွေရှိတယ်။လမ်းမေးစည်းဆိုင်တွေပရက်ရှာပေးတာတွေရှိတယ်။နောက်ချက်ကမိသားတွေအသေးဆောင်ခိုင်းတာတွေရှိတယ်။မီးဖြတ်တယ်လို့မီးလည်းပြတ်တယ်ဗျ။ဒီနေ့ကျွန်တော်ကြောက်သားအောင်ရောက်တဲ့ခါကျတော့မီးတွေတော်တော်များများမလာကြဘူး။ဒါပေမဲ့လစ်ကန်တို့39လမ်းလမ်း40လို့ကမှမီးတွေမလာဘူး။ရန်ကုန်မြို့နေလူလူကတော့လုံးဝဒီပေါ်မှာတော့အစာမကြေတာတော့ရှိနေတယ်
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်။
တောက်ကြနေမနေ့ကင် VOA ရဲ့ရုပ်သံအစီအစဉ်တွေကိုသောရရှင်နေရှူစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာမကြခင်ဒုတိယပိုင်းနိုင်ယူဝက်မှာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုအရေးကြီးတဲ့မိုးလေဝသသတင်းတစ်ပုဒ်ကိုတင်ပြကြပါတယ်ကပလီပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့လေးဖိအားနည်းရံဝန်းဟာဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်နိုင်နိုင်တဲ့အတွက်မြန်မာနိုင်ငံမှာအချိန်အခါမဟုတ်မိုးရွာသွန်းလာနိုင်တယ်လို့မိုးစလဌာနတာဝန်ရှိသူက VOA ကိုပြောပါတယ်မုန်တိုင်းအချိန်ကြောင့်ဆေးဘေးဒုက္ခသည်တွေအများအပြားရှိတဲ့သကိုင်းတိုင်းနဲ့ချင်းပြည်နယ်မှာအချိန်အခါမဟုတ်မိုးရွာနိုင်တယ်လို့သတိပေးထားပါပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ရေးပြောပြပေးပါအောင်ဗျာ
ဘင်္ဂလားပင်လယ်ရောအရှေ့တောင်ပိုင်းနဲ့ကပလီပင်လယ်ပင်အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့လေဗီယာနဲ့ရဝင်းဟာဒီဇင်ဘာ2ရက်ညပိုင်းမှာမုန်တိုင်းငယ်အဆင့်ကနေဆိုင်ကလုန်းမုန်တိုင်းအဆင့်ထိရောက်လာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။မုန်တိုင်းလမ်းကြောင်းဟာမြန်မာနိုင်ငံကိုဥတီရွေရှားနေတာမဟုတ်ပေမဲ့မုန်တိုင်းအချိန်ကြောင့်မြန်မာနိုင်ငံနေရာအချို့မှာအချိန်အခါမဟုတ်မိုးရွာသွန်းနိုင်ပြီးပင်လယ်ပြင်မှာမိုးတက်လေပြင်းကျရောက်နိုင်တယ်လို့မိုးစလတာဝန်ရှိသူက VOA ကိုအခုလိုပြောပါတယ်
။ဒီညနေတောင်မှတော့ဗောလေဒီညနေတော့ညမှာတော့ဒါကျွန်တော်တို့မုန်တိုင်းရဲ့ဘောနော်မုန်တိုင်းရဲ့ဖြစ်လာနိုင်တယ်ပေါ့နော်ဒီပုံတိုင်းရင်းနဲ့ရင်ညနေဘောဒီတီးတဲ့လည်းနည်းနည်းအားကောင်းလာနိုင်တယ်ပေါ့နော်ဟိုဆိုင်ကလုန်းပုံတိုင်းပေါ့နော်ဆိုင်ကလုန်းပုံတိုင်းကျင်းတော့အမြင်ပေးတဲ့အဆင့်တစ်ခုဖြစ်သွားတာပေါ့နော်အဲ့ဒီတီးလည်းကြောက်နိုင်တယ်လို့တော့ဆက်မှတ်ထားတာပေါ့နော်အဲ့ဒါဖြစ်နိုင်တဲ့ဒါကတော့၃ရက်နေတော့ပေါ့နော်၃ရက်ပေါ့နော်ဟုတ်ဒီဒီခိုင်မြောက်ပိုင်းကိုချင်းလို့အော်ဒီနိုင်ငံဒီတိုင်းဖြစ်ပါနေနောက်ကချင်းပြည်နယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းပေါ့နော်ဒီဘက်ဒီတော့ချင်းသာမှုမိုးရွာကြီးဖြစ်နေတာပေါ့နော်ဒီတော့တတိထားမှာပင်လယ်ပြင်မှာဒုတိယထားဖို့လိုတယ်ဒါဆိုစောင်းရင်းမုန်တိုင်းကကျွန်တော်မြန်မာနိုင်ငံကိုမိုးသိပ်မပေးနိုင်ဘူးလေအရှိန်နေထားရပါလေလမ်းကြောင်းနေထားရညာကြီးအင်းတက်မဖြစ်ပင်လေပင်လယ်ပြင်ပေါ့ကျွန်တော်မုန်တိုင်းဖြစ်နေတဲ့အချိန်ဆိုတော့တိုင်းပြည်ထဏာတွေပါရှိတာပေါ့နော်ကျွန်တော်ကာယကံကံဒီကံဦးမှာလို့ဒါဒီမုန်တိုင်းဒီထားဖို့ရတော့ဆိုင်ရုံးမုန်တိုင်းရှင်တော့ဒီတိုင်းတော့အရင်များလာတာ
မုန်တိုင်းအချိန်ကြောင့်အချိန်အခါမဟုတ်မိုးရွာသွန်းနိုင်တဲ့နေရာတွေထဲမှာဆေးဘေးဒုက္ခသည်တွေအများအပြားတင်းရှောင်နေရတဲ့သခိုင်းတိုင်းနဲ့ချင်းပြည်နယ်တို့ပါဝင်နေပါတယ်လက်ရှိဆေးဘေးရှောင်အများစုရှိတဲ့သခိုင်းတိုင်းတွေကဆေးဘေးဒုက္ခသည်တွေကတော့တဘာဝဘေးထက်စစ်ကောင်စီရဲ့စစ်ကြောင်းတွေကိုသာပူပြီးစိုးရိမ်နေရတယ်လို့စေဘေးဒုက္ခသည်တွေကိုကူညီပေးနေသူကအခုလိုပြောပါတယ်
။အခုဒီမှာမိုးရွာမိုးရွာလည်းကျွန်တော်ကအသက်ဝေးလို့ရည်ကြီးနေတယ်ဆိုတော့ပဲရှိတယ်။ဒီစစ်ကောင်စီရဟရင်နဲ့ဗေနန်ချမှာလာတာမိုးတရင်းကြီးခါမှာကြားရတယ်။ဒီသတင်းတွေကနားဆင်နေဒီသတင်းမတရားတရားမီးတယ်။ဒါနဲ့မိုးလေဝသတွေတော့ကျွန်တော်တို့ဒရင်းရယူရမျိုးလည်းမရှိဘူး။စစ်ကောင်စီစစ်ကြောင်းတွေပြောက်သွားပြီးဘေးရွာကိုမလုပ်သွားတယ်။အဲဒီဘယ်လမ်းကြောင်းကိုယူနေလဲဘယ်ကိုဥတည်လဲဒါလည်းကျွန်တော်တို့စိတ်ဝင်စားတယ်ဒါပဲတရင်ရယူတယ်ကျွန်တော်မူဒီဝဒါလီပါရီနိုင်ကျွန်တော်စိတ်ဝင်စားနိုင်ဖြစ်နေတယ်ဟုတ်ကူအခုကျွန်တော်ပြည်သူလူတွေအများကြီးတော့ဟုတ်အာ EHN ကြီးနေတယ်ကျွန်တော်ဒီလုပ်ငန်းကိစ္စမူဒီဝဒါကိုစိတ်ဝင်စားနိုင်တယ်ပေါ့ဗျာဒီ TV channel တွေရရှိကြည့်မယ်ပေါ့ဒါတွေကြည့်လို့ရတယ်အခုကတော့ပြီးနေရတာဆိုကျွန်တော်တို့ကအာဒီဘယ်လိုမလဲဘယ်ကိုပြီးရမလဲဘလို့ချောင်းတရမလဲဘလို့ရောက်နေပြီလေဒါဝဲကြည့်ရတာမိုးလေဝသကိုကျွန်တော်တို့ကတက်ပြီးတော့ဘီမဆက်ဖြစ်ဘူ
းစေဘေးရှောင်နေရသူအများစုဟာဘေးလွတ်ရာတောတောင်တွေရဲ့မှာပုန်းခွန်နေရတာဖြစ်တဲ့အတွက်အင်တာနက်လိုင်းလည်းတိတ်မမိကြဘူးလို့ပြောပါရယ်စစ်ကောင်စီတက်တွေထိုးစစ်ဆင်နေတဲ့သခိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်နေရာတချို့မှာတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေတဲ့အတွက်မိုးလေဝသသတင်းတွေသိရှိနိုင်မှုမလွယ်တဲ့အခြေအနေဖြစ်နေပါရယ်ခင်ဗျာ
ကိုရဲမွန်ရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာမကြခင်စက္ကန့်ပိုင်းအတွင်းမှာမြန်မာရေးတုံသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ရေးသက်တွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အသံကတောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့ line no meter 32 kHz 9335 line no meter 49 kHz 6153လိုင်းလမီတာ190 kHz 1505ကပါထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တကယ်တမ်းကတော့စစ်တွေကနေပြန်ပုံကိုတော်တဲ့ကားတွေလောက်ပဲကောက်သိနေလို့ပဲမြင်ပါတယ်။ဟိုအဲ့လိုကောက်လိုက်တဲ့အတွက်တော့ကုန်စည်မြင်မှာ
ရခိုင်ပြည်နယ်မှာလမ်းဝင်ထွက်ဂေကြီးတွေပြန်ကောက်လာတဲ့ကိစ္စဒေသခံတွေရဲ့ရင်းဖွင့်တန်တွေကိုနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုတင်ပြပါမယ်။ချင်းတိုင်းသားတွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေး Federal Democracy အရေးအတွက်တိုက်ပွဲဝင်နေကြတယ်ဆိုပေမဲ့ Democracy နိုင်ငံရေးဓလေ့ကျင့်သုံးရာမှာအားနည်းပုံကိုဥအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်ဗျာ။
ပြည်သူ့ကော်မတီတက်တဲ့ချင်းမျိုးသားတပ်ဦးရဲ့ခုခံရေးစစ်ပွဲတွေမှာစစ်ကောင်စီဘက်ကအကြမ်းဆုံးများတဲ့တဲ့င်းမကြာခဏကြာရပါတယ်။ချင်းတပ်တွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးဒီမိုကရေစီအရေးနဲ့ဖက်ဒရယ်အရေးအတွက်ဆောင်ရွက်မယ်လို့ဆိုပါတယ်။ဒါကြောင့်မို့နိုင်ငံရေးမှာတာမန်ချင်းပြည်သူတွေဘယ်လောက်စိတ်ဝင်စားကြလဲဆိုတာကိုစမ်းစစ်လေ့လာဖို့လိုပါတယ်။တိုက်ဆိုင်ရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ဟာခါမျိုးတော်အခြေဆိုင်ချင်းဘရစ်ဒုတိယဌာနဌာနက2019မှာအစည်းအဝေးခါစားထုတ်ဝေပါတယ်ချင်းပြည်နယ်နိုင်ငံရေးကိုလေ့လာထားတာဖြစ်ပါတယ်ပြည်သူ့ကိုယ်လှယ်ကတစ်ဆင့်နိုင်ငံရေးမှာပါဝင်လာရတယ်ဆိုတာကိုသဘောပေါက်ရဲ့လားရွေးကောက်တင်မြောက်ခံရတဲ့လွတ်တော်ကိုယ်စားလှယ်ကိုဘယ်လိုသဘောထားကြလဲစရာတွေကိုသိရှိနိုင်ဖို့အတွက်ချင်းပြည်နယ်မှာ၅လကွင်းစင်ဒုတိယဌာနလုပ်ပါတယ်ချင်းပြည်နယ်မှာမြို့နယ်ကိုးနယ်ရှိပြီးမြို့နယ်တနယ်ကလွတ်တော်ကိုယ်စားလှယ်နှစ်ဦးစီရွေးရမှုရွေးကောက်ခံကိုယ်စားလှယ်၁၂ဦးနဲ့စစ်တပ်ကိုယ်စားလှယ်၆ဦးစုစုပေါင်း၁၈ဦးရှိပါသေး။ချင်းပြည်နယ်လွတ်တော်မှာကော်မတီ၈ခုရှိပြီးမယ်ပြည်သူ့ဆက်ဆံရေးကိစ္စနဲ့မဆိုင်တာတွေတွေ့ရပါသေး
။ငါလာသူတေသနစစ်တမ်းလုပ်ပြီးသုံးသက်တဲ့အခါချင်းတိုင်းသားအများစုဟာနိုင်ငံရေးကိုသိပြီးစိတ်ဝင်စားတာမဟုတ်ကြောင်းသိရပါတယ်။မေးမြန်းစုံစမ်းတဲ့ချင်းလူဦးရေတထောင်ကျော်မှာနိုင်ငံရေးကိုအလွန်စိတ်ဝင်စားသူ14ရာခိုင်နှုန်းသာရှိပြီးလုံးဝစိတ်ဝင်စားသူက3ရာခိုင်နှုန်းရှိပါတယ်။နိုင်ငံရေးမှာအသင့်အတင့်စိတ်ဝင်စားသူလူဦးရေက33ရာခိုင်နှုန်းရှိနေပါတယ်။ဒါပေမဲ့မိမိရဲ့လွှတ်တော်ကိုယ်စားလှယ်အမည်ကိုမှန်မှန်ကန်ကန်ပြောနိုင်သူ26ရာခိုင်နှုန်းသာရှိပါတယ်။ချင်းတိုင်းသားအများစုဟာမဲဆန္ဒပေးတာကိုသာနိုင်ငံရေးလုပ်တာလို့ယူဆကြပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေမှာတော့စိတ်ဝင်စားမှုနည်းတယ်လို့ဖော်ပြပါတယ်။ဥပမာရက်ရွာအရေးကိစ္စနဲ့ပတ်သက်တဲ့လူမှုစီဝေးပွဲတွေတက်တဲ့လူက32ရာခိုင်နှုန်းသာရှိပါတယ်။တိုင်းပြည်အရေးမှာအလှူငွေထည့်ဝင်ထောက်ခံသူက9ရာခိုင်နှုန်းသာရှိပြီးအင်တာနက်မှာဝင်ရောက်ဆွေးနွေးသူ6ရာခိုင်နှုန်းသာရှိပါတယ်။
လွတ်တော်ကိုယ်စားလှယ်တဲ့မဲဆန္ဒရှင်တွေ့ဆုံတဲ့ဓလေ့ဟာချင်းပြည်နယ်မှာအလွန်ရှားပါတယ်ရွေးကောက်ပွဲကျင်းပချိန်မှာသာတွေ့ကြပြီးရွေးကောက်ပွဲပြီးတာနဲ့မတွေ့ကြတော့ဘူးလို့သိရပါတယ်လွတ်တော်အမတ်တဦးဆိုရင်ရွေးကောက်တင်မြောက်ခံရပြီးတဲ့နောက်သူ့မဲဆန္ဒနယ်ကိုတခါမှမသွားဘူးလို့ဆိုပါတယ်ကျမ်းမာရေးမကောင်းလို့မသွားဖြစ်တာလို့စင်ကြေပေးပါတယ်လွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံတဲ့မဲဆန္ဒရှင်တွေရှိတယ်လို့မဲဆန္ဒရှင်နဲ့မကြာခဏတွေ့ကျင်တဲ့လွတ်တော်အမတ်တွေလည်းရှိပါသေး။လွတ်တော်မှာဘာတွေလောက်ခိုင်နေလဲဆိုတာကိုမဲဆန္ဒရှင်ကိုအကြောင်းကြားဖို့လွတ်တော်ကိုယ်စားလှယ်မှာတာဝန်ရှိတယ်လို့မြင်ကြတာများပါသေး
။လွတ်တော်ကိုယ်စားလှယ်နဲ့မဲဆန္ဒရှင်ဆက်ဆံရေးကောင်းမှုမှုကိစ္စမှာတွားရည်လာရေးအခြေခံအဆောက်အုံကောင်းဖို့လိုပါတယ်။ကာလနဲ့ကောင်းမှုဖို့နဲ့လွတ်တော်ကိုယ်စားလှယ်ရုံးမှာအမှုတမ်းအလုံလောက်ရှိဖို့ကလည်းအရေးကြီးပြန်ပါလေ။မဲဆန္ဒရှင်ရေးရအတွက်ချင်းပြည်နယ်လွှတ်တော်မှာမော်တော်ကားနှစ်စီးသာရှိပါတယ်ပြည်နယ်မြောက်ပိုင်းအတွက်တစ်စီးတောင်ပိုင်းအတွက်တစ်စီးဖြစ်ပါတယ်ပြည်နယ်လွှတ်တော်အနေနဲ့ website ကောင်းကောင်းမွန်မွန်ဖွင့်ထားပြီးလူမှုကွန်ရက်ကနေ မဲဆန္ဒရှင်အနေနဲ့ဆက်သွယ်နိုင်တယ်လို့ Cambridge သုတေသနဌာနကဆိုပါတယ်ပြည်သူဆန္ဒနဲ့ပြည်သူလိုအပ်ချက်တွေကိုရောင်းပြန်မဟပ်နိုင်တဲ့ကိုယ်စားလှယ်စနစ်ကိုအခြားကိုယ်စားလှယ်စနစ်နဲ့အစားထိုးဖို့လိုလားကြတယ်လို့လဲ Cambridge အစီရင်ခံစာမှာဖော်ပြထားပါတယ
်ခွင့်စင်လေးရတဲ့အချက်လက်တွေကိုကြည့်ရင်ပြည်သူလူထုနဲ့ထိတွေ့မှုနည်းတယ်ကိုယ်စားလှယ်စနစ်ကိုချင်းတိုင်းသားအများစုကမလိုလားကြောင်းသိရပါတယ်ဒီမိုကရေစီဆိုတာဟာပြည်သူကပြည်သူအတွက်တင်မြှောက်တဲ့အစိုးရဖြစ်လို့မဲဆန္ဒရှင်တွေရဲ့လိုအပ်ချက်ဖြစ်စေနိုင်မဲ့နိုင်ငံရေးစနစ်ကိုပြောင်းလဲကျင့်သုံးရမယ်လို့ဆိုပါတယ်လွတ်တော်ကိုယ်စားလှယ်ကိုအယုံအကြည်မရှိတဲ့မဲဆန္ဒရှင်တွေလည်းရှိပါတယ်လွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးတွေဟာကိုကျိုးစည်းဝါကိုသာအဓိကထားကြပြီးပြည်သူအရေးကိုစိတ်မဝင်စားဘူးလို့မြင်သူလည်းရှိပါတယ်ပြည်သူအကျိုးတည်ဖို့ရင်ကိုကျိုးမရှာတဲ့ကိုယ်စားလှယ်ကိုမဲဆန္ဒပေးနိုင်ဖို့အရေးကြီးပါတယ်။ဒါပေမဲ့2018ကဟာခါမျိုးမှာတွစ်ဆုံမင်းမြန်းတဲ့အခါချင်းပြည်နယ်တစ်ခွေလုံးမှာအာဂတိလိုက်စားမှုတွေရှိနေပြီးပြည်နယ်အစိုးရလည်းဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။ဟာခါဒေသခံတွေကိုတွစ်ဆုံမင်းမြန်းတဲ့အခါမှာလွတ်တော်ကိုယ်စားလှယ်နဲ့အစ်စ်မြင့်တဲ့အရာတန်းအများစုဟာအာဂတိလိုက်စားကြတယ်လို့မြင်ကြပါတယ်။ပြည်သူလူထုကနိုင်ငံရေးမှာစိတ်ဝင်စားမှုနှေးပါလေလေနိုင်ငံရေးသမားတွေရဖို့အာဂတိလိုက်စားမှုကောင်းလေလေဖြစ်နေပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာကိုဗစ်မျိုးကွဲသစ်အိုမီကရွန်စိုးရင်ရမှုကိုပြောပြထားပါတယ်ကိုဗစ် -19 မျိုးကွဲသစ် Omicron ကိုတောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ရပ်ပိုင်းအတွင်းမှာပဲကမ္ဘာခေါင်းဆောင်ကြီးတွေကိုယ်တိုင်ထွက်ပြီးစိုးရိမ်တကြီးတားမြစ်ကန့်သတ်တာတွေကြီးညာလာရပါတယ်အဓိကဘာတွေသိထားဖို့လိုအပ်ပါသလဲဘာတွေသတိထားသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ Wake of Hype ဆေးရုံကညွှန်ကြားရေးမှူးလက်ဖြင့်မြန်မာပြည်ကကိုဗစ်လူနာတွေကိုတယ်လီဖုန်းကနေတဆင့်ကူညီကူသပေးနေတဲ့ကူးစက်ရောဂါအထူးကုဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ဗျာ
။ Okay ဒေါက်တာဇေယျသက်နဲ့ကျွန်တော်တို့ဒီကိုဗစ်မျိုးကွဲသစ်ဒီတောင်အာဖရိကမှာပေါ့နော်ပြီးခဲ့တဲ့ဘက်ကစတွေ့ခဲ့ပြီးတာကနေစပြီးတော့ချက်ချင်းဆိုလိုပဲပေါ့နော်။တကမ္ဘာလုံးဒီစိုးရင်သွားခဲ့တဲ့အနေထားမှာမြန်မာနိုင်ငံတော်ကဆက်ရဘလောက်ထိဆိုရင်ရပြီတော့ဘလို့စကာကွယ်တင်တာကိုအဓိကပြောမှာမို့အရေးကြီးဆုံးဆိုရင်ဘာစရှင်းပြခြင်းလဲဆရာ
အခုအများစုပေါ့နော်အရန်နဲ့တကဘာလုံးမှာအထူးဖြစ်ပေါ့နော်အနောက်နိုင်ငံတွေဖြစ်တဲ့ဥရောပရဲ့နောက်အမေရိကပေါ့နော်နောက် British တော့တော်တော်နိုင်ငံတော်တော်များများမှာတော့အရန်ကို alarming sign တွေဟို restriction တွေဟိုတားမြစ်တဲ့ဟာတွေပါတယ်တော်တော်လေးကိုလှုပ်လာဘာဖြစ်လို့လှုပ်လဲဆိုတော့ဒီ virus ကအခုလက်ရှိကျွန်တော်တို့သိထားတဲ့အရာဆိုရင်ပေါ့နော်အခု50 mutation လောက်ဖြစ်ထားတယ်လို့ပြောတယ်ဆိုတော့တော်တော်လေးကို mutation တွေများတယ်ပေါ့လေဆိုအဲ့ mutation တွေများတဲ့အဲမှာသူတို့သိထားတဲ့တစ်ချက်ကဘာလဲဆိုတော့ဒီရောဂါပြန့်ပွားမှုပေါ့နော် transmittability ကိုဖြစ်စေနိုင်တဲ့အပိုင်းက delta တက်ဖို့များနိုင်တယ်လို့သူတို့က use ထားပြီးွားပြီဆိုတော့အဲ့ဒါတော်တော်လေးကိုသူကကြောက်တယ်ဘာလို့ကြောက်လဲဆိုတော့ဟို delta တုန်းကလေတချို့နိုင်ငံတွေမှာအသေးပြောက်တွေကျွန်တော်ရှိခဲ့တယ်အဲ့အသေးပြောက်ရှိတာဆိုတော့ဒီ virus ကူးစက်တာမြန်တဲ့အခါကျတော့ကျွန်တော်တို့နယူးယောက်မှာဖြစ်တယ်လို့ပဲပေါ့ကဘာမှာအသေးပြောက်အများဆုံးဖြစ်ခဲ့သွားတာတိမ့်နဲ့ချီပြီးဆုံးရှုံးသွားတယ်ဆိုတော့ဘာလို့ဆုံးရှုံးသွားလဲဆိုတော့ transmit ဖြစ်တာဟုတ်တယ်အရန်မြန်တဲ့အခါကျတော့လူကြီးအများကြီးဆေးရုံရောက်လာရောက်လာတဲ့အခါမှာဆေးရုံမှာဆရာဝန်အနေထားတွေမရှိတော့ဒီ health care system တွေ collapse ဖြစ်သွားတယ်အဲ့ဒီတပိုင်းပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီ health care system တွေကနေတစ်ဆင့်သူတို့အင်အားလူတွေကိုကူးသွားတယ်အသက်အရွယ်ဟိုကြီးတဲ့လူတွေကိုဒုက္ခရောက်သွားတယ
်ဟုတ်ကဲ့ဆရာဆိုလိုတာကတော့ဒီ delta မတန်ခင်တုန်းက US မှာအထူးသဖြင့်တော့အသေးပြောင်းများခဲ့ရတဲ့နေရာမှာပေါ့နော်အခုလို့စိုးရိမ်မှုမရှိခဲ့ဘူးပေါ့ဆရာနော
်ဟုတ်ပါတယ်နံပါတ်1ကျွန်တော်တို့ prepare မလုပ်ခဲ့ဘူးအဲ့ဒီတုန်းက travel restriction လုံးဝမလုပ်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့မလာနိုင်ပါဘူးလေဆိုပြီးတော့တွတ်ထားတယ်အဲ့ဒီတုန်းကလည်းဟို information ပေးတဲ့နိုင်ငံကလည်းဒီလိုမျိုးလေကနေကူးရတာမဟုတ်ဘူးလို့လို့ဟို information တွေကအတိအကျမပါတဲ့ဟာလည်းပါတာပေါ့နော်ဆိုတော့အဲ့ဒီအကြောင်းညာတစ်ခုတည်းနဲ့တင်ကျွန်တော်တို့ဒီ US မှာဒီ virus ကပြန့်သွားပြီးတော့အကြီးအကျယ်ဒုက္ခရောက်တွားတာဆိုတော့ DAO example ကိုတကမ္ဘာလုံးကလူတွေကယူကြရတယ်ကို Delta ဖြစ်တဲ့အချိန်တုန်းက US မှာဒီလောက်ကြီးထိဒုက္ခမရောက်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ Delta မှာတုန်းကအိန္ဒိယမှာဖြစ်တဲ့အချိန်မှာ US မှာတော်တော်လေးကို prepare လုပ်လိုက်တယ်။အိန္ဒိယဟာနှစ်ပတ်တည်းပိတ်ချောက်လိုက်တာ။လုံးဝလာလို့မရအောင် ဒီလိုမျိုးတွေလှုပ်ချလိုက်တဲ့အခါမှာ at least or when up အဲ့မဲ့ကျွန်တော်ပြောချင်တဲ့သဘောကဒီ Delta ဒီ India မှာစတွေ့လာရယ်ပေါ့နော်ဒါပေမဲ့လည်းနောက်ဆုံးကြတဲ့အခါကျတော့ဥရောပဓာတ်ရေနောက်ဆုံးတစ်ခုတော့ဒီ America အကုန်လုံးဖြစ်သွားတာပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့အခုတောင်အာဖရိကမှာစပြီးတွေ့တယ်လို့ပြောပေမဲ့ကျွန်တော်သိသလောက်ကတော့14နိုင်ငံ15နိုင်ငံရှိနေပြီတွေ့တာအနည်းစားဆုံးပြောရလို့ရှိရင်အမေရိကန်နဲ့အနည်းစားဆုံးကနေဒါပေါ့နော်ပမာနိုင်ငံနဲ့အနည်းစားဆုံးဆိုတော့ဟောင်ကောင်ဒီရှေ့တောင်အာရှမှာတော့ဒီတခြားနိုင်ငံတွေတော့ပမာနိုင်ငံအင်ဂျီနားချင်းနိုင်ငံတွေတော့တခုမှမပြောသေးဘူးပေါ့မပြောသေးရဲဆိုတာမရှိသေးဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်ဘာလို့လဲဆိုတော့မဆန်းသက်နိုင်သေးတဲ့အပိုင်းနဲ့ပါရင်ပါမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီတောင်အာဖရိကမှာကတော့ဒီကူးစက်မြန်နိုင်တဲ့ပိုးသစ်ကိုဆန်းသက်တွေ့ကြတာအပြင်အားလုံးသိအောင်ထုတ်ပြန်လိုက်တဲ့အတွက်ကဘာကြီးမာဒီလူတိုင်းကျင့်စင်ဖို့အတွက်အထောက်အကူပြုသွားတဲ့သဘောပေါ့ဆရာနော
်ဟုတ်ပါဒီဟို gene sequence ကိုဒီတောင်အာဖရိက scientist တွေက alarming ပေါ့နော်ကဘာကိုစပြီးတော့ပေးလိုက်တာပေါ့နော် message တစ်ခုပေးလိုက်တာဒီလေယာဉ်နဲ့အစဉ်ကူးတဲ့ virus ဖြစ်တဲ့အတွက်ကြောင့်ဒီ surface ကိုထိလာတယ်နောက်တစ်ခုကကူးကြီးတန်းကြီးတွားနေကြတဲ့လူတွေရှိတယ်ဆိုတော့ဒီအပိုင်းတွေကဖြစ်လာနိုင်မှာပဲလေဥမာအခုဆိုရင်ဂျာမနီမှာတော်တော်လေးဒုက္ခရောက်တယ်ဒီကိုဗစ်ကိုဆိုတော့ဒီဥရောပမှာကျန်တဲ့နိုင်ငံတွေအီတလီမှာတော်တော်ဒုက္ခရောက်တယ်ပြီးသွားတဲ့အခါကျတော့ရှင်ဂျာမနီကတလောက်ကြီးထိဒုက္ခရောက်တဲ့နေရာမှာမပါဘူးအခုချိန်ကျမှဘုံတိုင်းဆိုပြီးတော့ကိစ္စအများကြီးတက်လာတယ်ပြီးတော့အသေးပြောက်နှလုံးလေးတွေများလာတယ်ဆိုတော့အဲ့ဒီအပိုင်းကဒီကိုရိုနာဗိုင်းရပ်စ်ကကြောက်စရာကောင်းတဲ့ဟိုဘယ်လိုခေါ်မလဲအီဘိုလာတို့ဘာတို့လိုမျိုးအရန်တည်တဲ့ဗိုင်းရပ်စ်မဟုတ်ဘူးကွယ်ဒါပေမဲ့အရန်ကူးစက်မြန်တဲ့အခါကျတော့ကျွန်တော်တို့စေယုံတေယုံမှာကျွန်တော်တို့ကိုယ်တိုင်နဲ့လှုပ်ခဲ့ရတယ်လူနာအရင်ညားလာတဲ့ခါကျရင်ကျွန်တော်မနိုင်ဘူးကိုမနိုင်ဘူးဆိုတာကျွန်တော်တို့စေအဝင်နဲ့ပြောတာမဟုတ်ဘူးစေယုံတေယုံလုံးရဲ့ function လုပ်ရတဲ့ဟာဘယ်သူမှမနိုင်တော့ဘူးကိုအဲ့ဒါအဓိကစိုးရွားတဲ့အချက်ပဲဒီကိုရိုနာဗိုင်းရပ်စ်ဆိုတော့ကျွန်တော်တို့သိတဲ့တစ်ချက်ကတော့အရင် transmission ကိုညားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကူးစက်မြန်နိုင်ခြင်းရှိတာအပြင်ပေါ့နော်မြန်မာနိုင်ငံအတွက်တခြားရောအရေးကြီးတာသိတင်လားရှိတယ်လားဆရာ
vaccine ကို invasion ပေါ့နော်ကျွန်တော်တို့ invasion ပဲကျွန်တော်တို့ကသုံးပါတယ်ဘာလို့လဲဆိုတော့ vaccine effective မဖြစ်ဘူးလို့တော့ကျွန်တော်မသုံးနိုင်သေးဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ်ခန္ဓာထဲမှာရှိတဲ့ antibody တွေထွက်လာတဲ့ခါကျတော့ဒီ spike protein အကုန်လုံးမှာပေါ်အခု90 mutation ဖြစ်တဲ့အတွက်ကြောင့်ဒီ vaccine ထိုးထားလို့ရှိရင်အယောက်တရာထိုးထားလို့ရှိရင်90လောက်ကတော့ okay တာဖြစ်ရင်ဖြစ်မယ်။နောက်ထပ်90ကမ okay တာဖြစ်ရင်ဖြစ်မယ်။ဒါမှမဟုတ်လေတချို့ vaccine တွေကတော့80 80လောက်ရှိသွားမယ်။တချို့ vaccine တွေကတော့3 50ပတ်ဝန်းကျင်ဖြစ်သွားမယ်ပေါ့
။ Okay ဆိုတော့ဒီ vaccine ကမထိရောက်တဲ့ဆက်လို့ရှိရင်ထိရမှုအနေနဲ့ရောကြလာနိုင်တယ်ပေါ့ဆရာနော်တချို့ခုနိုင်တယ်ပေါ့
ဟုတ်ပါတယ်ရောကြသွားမှာအဲ့တော့ vaccine ထိုးထားပေးတဲ့လူတွေမှာလည်းဒီရောဂါကူးအောင်နိုင်ပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်တို့ကအခု vaccine ကလည်းအခုသူတို့ပြောနေတာတောင်အာဖရိကမှာဘာလို့စတွေ့လဲဆိုနံပါတ်1ကတောင်အာဖရိကမှာ vaccine hesitancy ပေါ့လေဟို vaccine ကိုထိုးဖို့ကြောက်တဲ့ဟာတော်တော်လေးကိုများတယ်လို့ပြောတယ်နောက်တစ်ချက်ကလည်း global vaccine inequality ပေါ့နော်ဟိုလူတိုင်းလူတိုင်းမှာမရနိုင်တဲ့အခြေအနေတကူရှိတယ်ပေါ့လေဆိုတော့အဲ့ဒီအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့ဒီလိုမျိုး vaccine ကိုစပြီးတော့ invade လုပ်နိုင်တယ်စပြီးတော့ထိုးဖောက်လာနိုင်တယ်မျိုးကွဲပေါ့လာတယ
်โอเคကာကွယ်ဆေးထိုးနှုတ်နည်းတဲ့အနေထားမှာပေါ့ဆရာနော
်ဟုတ်တယ်ဘာလို့လဲဆိုတော့ तू ကဒီအရင်တော့ကတောင်အာဖရိကမျိုးကွဲတကူကတော်တော်လေးကိုတချို့ vaccine တွေကို50ရာခိုင်နှုန်းလောက်ပဲသူပြင် AstraZeneca ကိုပေါ့နော်50ရာခိုင်နှုန်းအောက်ထင်းဒီပါလောက်ကိုဖြစ်တယ်ဆိုပြီးတော့ပြောခဲ့တဲ့ဟာရှိပါတယ်အဲ့ဒီပထမဆုံးတောင်အာဖရိကမှာစတွေ့တဲ့လူကတော့ HIV ရောဂါပေါ့နော်ပြီးတော့ तू က HIV ရောဂါမှာမှဆေးမကုပဲနဲ့8အနေထားဖြစ်နေတဲ့လူပေါ့နော်အဲ့ရလူတယောက်မှာတွေ့တယ်လို့ပြောပါတယ်ဆိုတော့ချုံငုံပြီးပြောချင်တဲ့တဘောတော့ဒီလိုတောင်အာဖရိကမှာ HIV ယောဂါဘိုးတွေနဲ့ဆေးမကူတဲ့တောင်အာဖရိကရေလို့ပြောတာမဟုတ်ပါဘူးလေဒီအာဖရိကတိုင်းမှာတော်တော်လေးတော့ HIV ကဒီနေ့ဒီချိန်ဒီ control လို့မရနိုင်သေးတဲ့အခြေအနေတခုတော့ရှိတာပေါ့နော် US တို့ဒီ Europe နဲ့နှိုင်းယှဉ်လိုက်လို့ရှိရင်လေဆိုတော့ဒါတွေအကုန်လုံးကလည်း inequity ပေါ့နော်ဟိုဆေးကိုမြင့်မြတ်တာမရနိုင်တဲ့အခြေအနေတခုပေါ့နော်ဘာကြောင့်လဲဆိုတော့ဒီဆေးဆိုတာလည်းအဲ့နိုင်ငံတွေမှာက WHO ပေးမှာပဲရတာဟု
တ်ကဲ့ကျေးဇူးများကျင်ပါတယ
်ခုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အစင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်း6တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်လူမျိုးအများဆုံးနေထိုင်တဲ့ထိုင်းနယ်စပ်အုံဖြန်ဒုက္ခသည်စခန်းမှာကိုဗစ် -19 ကူးစက်ခံရသူ400ကျော်ရှိလာနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာမီးလောင်ကျွမ်းမှုကြောင့်ကက်သလစ်ဘုရားကျောင်းအပါဝင်အိမ်ပေါင်း96လုံးမီးလောင်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာလန်ဒတာဖြတ်တန်းခါတွေကိုပြန်လည်ကောက်ခံဖို့အတွက်ပြည်နယ်အစိုးရကစီစဉ်နေတဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းနိုင်ငံတက္ကသိုလ်အတွင်းမှာကရင်လူမျိုးအများဆုံးနေထိုင်တဲ့အုံဖြန်ဒုက္ခတွေစခန်းမှာကိုဗစ် -19 ကူးစက်ခံရသူတိုးလာနေပြီးစိုးရိမ်နေရတဲ့အခြေအနေထက်မှရှိနေဆဲလို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီစခန်းမှာပြီးခဲ့တဲ့အောက်တိုဘာလကတည်းကကျန်းမာရေးဝန်ထမ်းထံကနေတဆင့်ကိုဗစ်ကူးစက်ခံရတာကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်ထပ်မံစစ်ဆေးရမှာတော့နိုဝင်ဘာလအထိကူးစက်ခံရသူ400ကျော်ရှိလာတဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာပဲရှိနေသေးကြောင်းစခန်းဥက္ကဋ္ဌဇော်နီသူကပြောပါတယ်အုံဖြန်ဒုက္ခတွေစခန်းမှာဆက်လက်နေထိုင်သူအယောက်8000ကျော်ရှိနေပြီးအသက်18နှစ်ကနေ60ကျော်အထိအယောက်3000ကျော်မှာကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးထားပြီလို့လည်းသိရပါတယ်ကိုဗစ်ကူးစက်ခံရတဲ့အထက်မှာတက်ကြီးပိုင်းနှစ်ဦးသေဆုံးပြီးတချို့တက်တာလာပေမဲ့လည်းဒုက္ခတွေစခန်းတစ်ခုလုံးလော့ကဒေါင်းချထားနေရဆဲဖြစ်တယ်လို့စခန်းတာဝန်ရှိသူထံကသိရပါတယ်
ချင်းပြည်နယ်ထန်တလန်းမြို့မှာနိုဝင်ဘာလ29ရက်နေ့တုန်းကမီးလောင်ကျွမ်းမှုကြောင့်စိန်နီကောရပ်ကက်သလစ်ဘုရားကျောင်းအပါဝင်အိမ်ခြေ96လုံးမီးလောင်ပြကျခဲ့ရတယ်လို့ထန်တလန်းနေရာချထားရေးကော်မတီကထုတ်ပြန်ထားပါတယ်။အဲ့ဒီမီးလောင်ကျွမ်းမှုဟာစစ်ကောင်စီတပ်သားတွေရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်လောင်ကျွမ်းခဲ့တာဖြစ်တယ်လို့သိရပြီးမြို့ပေါ်ရပ်ကွက်မှာဖြစ်တဲ့စုံမုံရပ်ကွက်ကနေအိမ်43လုံးဆက်ပြိုးရေးရပ်ကွက်ကစိန်နီကောလစ်ကက်သလစ်ဘုရားကျောင်းအပါဝင်39လုံးလုံဒီရက်ကွက်က16လုံးတို့ပါဝင်တယ်လို့စီးရင်တွေထဲမှာဖော်ပြထားပါတယ်အင်ချေ2000ကျော်ရှိတဲ့ထန်တလန်းမြို့မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးနိုဝင်ဘာလအထိစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်လူနေအိမ်မီးလောင်ကျွမ်းမှု6ကြိမ်မြောက်ဖြစ်ပွားခဲ့ပြီးဖျားကျောင်း4ကျောင်းအပါဝင်အင်ချေ350မီးလောင်ကျွမ်းပြကျခဲ့ပြီးဖြစ်ပါတယ်ထန်တလန်းမြို့မှာစစ်ကောင်စီတပ်နဲ့ချင်းပြည်တို့ကာကွယ်ရေးတပ် CDF ထန်တလန်းတပ်တို့အကြားစက်တင်ဘာလကစပြီးတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မီးလောင်ကျွမ်းမှုတွေဆက်တိုက်ဖြစ်ပွားလာနေတာဖြစ်ပါတယ်
စစ်ဆန့်ကျင်ရေးဆန္ဒထုတ်ဖော်တဲ့အတွက်ထောင်ဒဏ်နှစ်ကျော်ချမှတ်ခံထားရတဲ့ရခိုင်တပ်ကတော်ចောင်းသား၄ဦးအမှုကိုဒီဇင်ဘာလပထမအပတ်မှာအပြည့်သက်လျှောက်လဲချက်ပေးမယ်လို့သိရပါတယ်။ထောင်ချခံထားရတဲ့ចောင်းသားတွေကတော့ရခိုင်ပြည်ចောင်းသားသမက်ကပြန်ကြားရေးတာဝန်ခံကိုကျော်ထေး၊တွဲဖက်ပြန်ကြားရေးတာဝန်ခံဦးသားနိုင်၊ကြောက်ဖြူပညာရေးကောလိပ်ကကိုမြတ်စိုးဝင်းနဲ့တကုံတပ်ကတော်ကကိုကောင်းထွန်းတို့ဖြစ်ကြပါတယ်။ဒီလိုအမှုကိုအပြတ်သက်လျှောက်လဲချက်ချတဲ့အခါမှာလွတ်မြောက်လာဖို့ဒါမှမဟုတ်ထောင်ဒဏ်ရှော့ပေးဖို့အကောင်းဆုံးမျှော်လင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့၄ဦးကိုလွန်ခဲ့တဲ့2020ခုနှစ်ကအစိုးရနဲ့စစ်တပ်ဆန့်ကျင်ရေးဆန္ဒပြတဲ့အတွက်နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905နဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်29ရို့နဲ့တရားစွဲဆိုပြီးထောင်ဒဏ်နှစ်နဲ့6လချမှတ်ထားပါတယ်။
မွန်ပြည်နယ်ရေးမြုပ်နယ်ကအစိုးရဝန်ထမ်းတွေအတွက်မော်လမြိုင်ကနေလစာထုတ်ပြီးငွေတွေကိုတည်ဆောင်လာတဲ့ပန်ကန်းနစီလမ်းခီးမှာခြုံခိုတိုက်ခိုက်ခံရလို့ကားသမားတယောက်တည်ဆုံးပြီးရဲတယောက်တနတ်ထိမှန်ခဲ့ပါတယ်နွန်ဘာလကုံပိုင်းကရေးမြုပ်နယ်တူရဲတပ်ဖွဲ့မှူးတူရဲမှူးမြင့်ဝင်းနဲ့ဘန်မန်နေဂျာဦးမြင့်နိုင်တို့အပါအဝင်လုံချုံရဲတပ်စိတ်လိုက်ပါတဲ့ကားနစီကိုနှစ်ကရင်လမ်းဝအလွန်အောင်တာယာနဲ့ကနင်ကမော့ကျွာအကြမော်လမြန်ရေးအဝေးပြေးလမ်းမပေါ်မှာမော်တော်ယာဉ်မောင်းနေသွားနေစဉ်လက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ကကြိုတင်ဆောင်ဆိုင်နေပြီးခြုံခိုတိုက်ခိုက်တာဖြစ်ပါတယ်ရဲတပ်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်ခဲ့ကြပြီးအစိုးရဝန်ထမ်းတွေရဲ့လဆာတွေမဆုံးရှုံးခဲ့ပေမယ့်ဘန်မန်နေဂျာရဲ့ရင်မောင်းဦးမြင့်ဦးပွဲချင်းပြီးတည်ဆုံပြီးရဲတပ်သားဥက္ကမင်းဦးရဲ့ရာဖက်ပေါင်မှလည်းကြည်ဆန်ဖောက်ဝင်ထိမှန်တန်ရာရခဲ့ပြီးတော့လမိုင်းမြုပ်ဆေးရုံကိုပို့ဆောင်ကူတရပါတယ်။အဲ့ဒီခြုံခိုတိုက်ခိုက်မှုဖြစ်ပွားတဲ့နေရာတဝိုက်မှာကေမြုတ်တာအစီယုံ KNU တပ်ဖွဲ့ဝင်တွေလှုပ်ရှားနေတယ်လို့ရေးမြုပ် PDF တွေစခန်းချလှုပ်ရှားနေထိုင်မှုတွေလည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မှာဆိုင်ရှင်လုပ်ငန်းရှင်တွေကို TNL ရဲ့ကောက်ခွန်ဌာနကခေါ်ယူတွေ့ဆုံပြီးဒီနှစ်ကုန်အခွင့်အရေးပေးဆောင်ဖို့ဆင့်ဆိုထားပါတယ်။ကိုဗစ်ကူးစက်မှုလက်နက်ကင်တပ်ဖွဲ့များကြားပဋိပက္ခတွေဖြစ်ပွားမှုကြောင့်အခက်ခဲရင်ဆိုင်နေရတဲ့နမ်ခမ်းဒေသခံတွေကိုအခုလိုအခွင့်ကောက်ခံမယ်ဆိုတာကြောင့်အခွင့်လျှော့ပေါပေးဖို့ရွာသားတွေကပြောဆိုနေကြပါတယ်။ဒီကိစ္စဒေသခံပြည်သူလူထုအပေါ်ဝန်မပိရအောင် TNL ရဲ့အခွင့်ဌာနကဒေသခံတွေရဲ့စီးပွားရေးလုပ်ငန်းအပေါ်မူတည်ပြီးတော့ပဲပမာဏချမှတ်ပြီးကောက်ခံသွားတာဖြစ်ကြောင်းနှမ်ခမ်းမြို့တစ်ခုတည်းတည်းမဟုတ်ပဲ TNL ထိန်းချုပ်လှုပ်ရှားတဲ့နေရာတွေမှာကောက်ခံကြောင်းပြောခွင့်ရပုံမူတအိုက်ကျော်ကပြောပါရယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာလန်ဒတာဖြတ်တန်းကားတွေကိုပြန်လည်ကောက်ခံဖို့ပြည်နယ်အစိုးရကစစ်ကောင်စီကိုမကြသေးမီကတင်ပြထားပါရယ်အခုလိုမျိုးလန်ဒတာကားတွေကောက်ခံရင်ပြည်သူတွေကိုဘယ်လိုမျိုးထိခိုက်နိုင်မလဲရခိုင်ပြည်သူတွေရဲ့အမြင်တွေကဘယ်လိုမျိုးရှိနေတယ်လဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်ရှင
်ဝင်လာဖောက်ဒေးရှင်းဒါရိုက်တာဦးခိုင်ကောက်ဆန်ကတော့လန်ဒတာကောက်ခံဖို့အာဏာပိုင်တွေစီစဉ်နေတဲ့အပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်ဒီ
ဖုန်းကိုတဲ့နိုင်ငံတွေမှာဆိုရင်လန်ဒတာဟိုကောက်တာတွေကရှိတော့ရှိနေတာပေါ့ဒါပေမဲ့လန်ဒတာတွေအခွင့်အရေးတွေကောက်တယ်လို့လန်ဒီတရားတွေကိုလည်းကောက်မှောက်ပြီးပြောတော့လိုတာပေါ့နော်နောက်တစ်ခုကဒီမိုကရေစီစနစ်မှာဒီလန်ဒတာကောက်တဲ့အားဖြင့်အဲ့လိုဒီလိုစိုးစားပြီးချော့ပြတာလည်းအခုတော့ဒီအနာသိပြီးတဲ့နောက်မှာလန်ဒတာကောက်မှုဆိုတဲ့အပေါ်လာတဲ့အဲ့တော့တကယ်တော့ရင်တော့လန်ဒတာကောက်မှုဆိုတာကတော့ဒီစနစ်မဟုတ်တဲ့ဖြစ်လာတဲ့အရာတစ်ခုဖြစ်တယ်လို့ဆိုတာ
ရခိုင်ပြည်မှာအသောလာမြတဲ့ဂိုက်စပနဒီတဒါရာမောက်တဒါကြောက်တန့်ဆိုင်ဆဲရေဂိတ်နဲ့တခါနေရာခဏခုအပါဝန်စူးစူးပေါက်စီခုမှာလန်ဒတာဖြတ်သန်းခါကောက်ခံဖို့ပြည်နယ်အစိုးရကအာဏာသိမ်းဆိုင်ကောက်စီကိုမကြသိမီကတံပြထားတာပါရခိုင်ပြည်မှာလန်ဒတာဖြတ်သန်းခါကောက်ခံမှုတွေကိုအရန် NLD အစိုးရလက်ထက်ကဖြတ်သိမ်းခဲ့ပေမဲ့အခုဆိုင်ကောက်စီအာဏာသိမ်းပြီးနောက်ပိုင်းမှာပြန်လေကောက်ခံဖို့စီစဉ်လာတာဖြစ်ပါတယ်အခုလိုလန်ဒတာဖြတ်သန်းခါတွေကောက်ခံရင်အဓိကထိခိုက်မှာကရခိုင်ပြည်သူတွေသာဖြစ်တယ်လို့လည်းဥခိုင်ကောက်ဆန်ကစပြောပါတယ
်ဒီကတော့ဒီခိုင်ပြည်သူတွေကတော့တော်တော်များများထိခိုက်ကြပေါ့ဘာကြောင့်လဲလို့ပြောရင်ရခိုင်ပြည်မှာကငွေကလေးကလည်းလန်ဒတာတွေတရားတွေကောက်တာမဟုတ်ဘူးနောက်တစ်ခုကလန်ဒတာကောက်တဲ့နေရာမှာတကယ်တမ်းကတော့ကားကြီးတွေပေါ့နော်ဒီစစ်တွေကနေပြန်ပုံကိုတော်တဲ့ကားတွေလောက်ပဲကောက်သိနေလို့ပဲမြင်ပါတယ်ဘာကြောင့်လဲလို့ဆိုတော့ဒီလိုဒီခိုင်ပြည်နယ်လိုကေတွေမှာတော်နေတဲ့မျိုးတွေမှာတော်နေတဲ့ကားလေးတွေကတော့မော်တော်ဆိုင်ကယ်တို့သုံးပြီးတော့အဲဒီဟို data တွေမှာတော်တဲ့ကားတွေကတော့မကောက်သိဘူးလို့ညီတာပေါ့နော်အဲ့လိုကောက်လိုက်တဲ့အတွက်တော့ကုန်စည်ညီမာရပဲနောက်ပြီးတော့ကားကားကြီးတဲ့တာတွေစုံလာရမှာပေါ့နော်ဒါပြည်သူတွေကငွေကလေးကရှင်းရနေတဲ့အချိန်မှာဆက်ပြီးတော့ချက်ပြင်းမှုတွေကိုဖြစ်လာမှာတော့
လူမှုရေးလုပ်ငန်းတွေလုပ်နေတဲ့ကိုအန်းသားကြီးကလည်းဒေသဖွံ့ဖြိုးရေးအတွက်တခြားနေလန့်တွေနဲ့လှုပ်လို့ရတဲ့အတွက်ဂိတ်ကြီးကောက်ခံဖို့အစီအစဉ်သဘောမတူဘူးလို့ပြောပါတယ်
ကျွန်တော်အနေနဲ့ကတော့ဒီလန်တားဂိတ်ကြီးရဲ့ကောက်မဟိုလုံးဝမဖြစ်သင့်ဘူးမဟုတ်စီရင်ဘူးတခြားပြည်ထဲမှာဒေသဖွံ့ဖြိုးကောက်နေလို့ရှိရင်ကျွန်တော်တို့ဒေသခံပြည်သူတွေပုံသေးလို့ကဒီကောင်မလေးဒီကောင်မလေးတော့ဒီကောင်ကတော့ပုံပြီးတော့များလာမလို့တော့ကျွန်တော်တင်းမိနေဒါကြောင့်ကျွန်တော်ရခိုင်ပြည်မှာဒီဂိတ်ကြီးတလားမတော့ပြင်းနဲ့ကျွန်တော်ဒေတာဖွင့်ပြရတော့တခြားအရင်နဲ့လုံးဝလုံးရင်ရတယ်လို့ကျွန်တော်ပြောနေတယ်ပေါ့နော်လုံးဝတော့ကျွန်တော်ဒေတာခံနေတယ်လို့ဒီဂိတ်ကြီးလားကောင်မလေးကိုကျွန်တော်လုံးဝသဘောမတူဘူ
း2010ခုနှစ် AB လာကစပြီးရခိုင်ပြည်အပေါ်မှာမြန်မာတနိုင်ငံလုံးမှာလန်ဒတာဖြတ်သန်းခါကောက်ခံတဲ့ဂိတ်ပေါင်း300ကျော်ကို NLD အစိုးရကဖြတ်သန်းခဲ့တာဖြစ်ပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းရဲဆောင်မြို့အပါဝင်မြို့နယ်အတော်များများမှာစစ်ကောင်စီတပ်ကနေဒေသခံလူထုတွေကိုစစ်ဆေးမေးမြန်းမှုတွေလုပ်နေတာကြောင့်ဒေသခံပြည်သူတွေဟာနေထိုင်စားသောက်ဖို့အခက်အခဲတွေရှိနေကြပါတယ်။ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
ရဲဆောင်မြို့မှာအာဏာသိမ်းစစ်တပ်ကနေဒေသတွင်းသွာလာနေတဲ့ပြည်သူလူထုကိုလမ်းကနေစောင့်ကြပ်စစ်ဆေးနေပြီးလက်ကင်ဖုံးမပါတဲ့သူကိုဒဏ်ငွေတွေရိုက်နေတယ်လို့တပ်ဦးရက်ွက်သားတဦးကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်
စစ်သားတွေကလမ်းမှာစောင့်နေပြီးစစ်ဆေးတယ်ဖုံးမတွေ့ရင်လည်းဘယ်လိုကြောင့်ဖြစ်ဖြစ်ဒဏ်ငွေ9000ဆောင်ခိုင်းတယ်ပတ်စံမပေးရင်လည်းလူကသွားလို့မရဘူးပြောတော့ပတ်စံပေးခဲ့ရတယ်
စစ်တပ်ဟာဘတ်ထူးတပ်ဝင်ပေါက်နေရနဲ့မြို့တွင်းလမ်းမကြီးရဲ့တခြားနေရာတွေမှာစောင့်ဆိုင်နေပြီးလမ်းသွန်းလမ်းလာပြည်သူကိုတားမြစ်စစ်ဆေးခဲ့ကြတာဖြစ်ပါတယ်တပ်ကစောင့်ကြစစ်ဆေးမှုတွေလုပ်နေတဲ့အတွက်မြို့ခံတွေကအိမ်ပြင်မထွက်ရဲအလုတ်မသွားရဲပဲဖြစ်နေကြောင်းချင်းကွင်းရက်ွက်သားဒေသခံတဦးကလည်းအခုလို့ပြော
ပြောပါတယ
်တရှိမမဟုတ်ဘူးလမ်းပေါ်မှာလည်းစစ်ဆေးဖို့လာဆောင်နေတာမျိုးတွေရှိတယ်ထင်ကွင်းဘက်မှာဆိုရင်လည်းသူတို့လာဆောင်လို့ပြည်သူတော်တော်များများကအပြစ်မထွက်ရဲဘူးစားဖို့တောက်ဖို့ဝယ်ဖို့တွိုင်းလည်းသူတို့ကအရန်စစ်ဆေးမြင်းများတာ
အလားတူပင်လောင်းစီဆိုင်မိုးပြဲတွေဖက်မှာတော့ကိုဗစ်အကြောင်းပြပြီးဒေသခံလူထုကိုအိမ်ပြန်မထွက်နိုင်အောင်မြို့လော့ကဒေါင်းချခိုင်းပြီးရဲနဲ့ကျန်းမာရေးဌာနကလမ်းတွေမှာစောင့်ချက်စစ်ဆေးနေတယ်လို့သိရပါတယ်။အခုလိုမြို့လော့ကဒေါင်းချထားပြီးဈေးတွေပါပိတ်ထားတဲ့အပေါ်လေယာခင်းစင်းချိန်၊တင်းနံဆွတ်ချိန်မှာရခင်းစင်းသူတွေကိုချက်ကျွေးဖို့အစားအသောက်ပြက်လက်မှန်ကိုဒေသခံတွေကစိုးရိမ်နေပြီးကုန်စည်နှုန်းတွေလည်းတက်နေပါတယ်။စစ်ကောင်စီဟာရက်ွက်လူကြီးတွေစီကိုလည်းတက်တွင်းလှုပ်အားပေးဖို့အတွက်လိုအပ်ရင်အချိန်မရွေးခေါ်မှာဖြစ်တာကြောင့်ရက်ွက်သားတွေကိုပို့ပေးစီလို့ကြောင်းပြောထားတယ်လို့ရက်ဆက်ဒေသခံတွေကပြောပါတယ်။ဒီအတွက်စစ်ကောင်စီဟာဥပဒေကိုအလွဲသုံးစားလုပ်ပြီးမူမမှန်တဲ့လှုပ်ဆောင်ချက်တွေလုပ်နေကြောင်းရက်ဆက်မြို့နယ်ကရှေ့နေတူကထောက်ပြပြောဆိုလိုက်ပါတယ
်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ထိုင်းနိုင်ငံတက္ကရာအတွင်းမှာကရင်လူမျိုးအများဆုံးနေထိုင်တဲ့အုံဖြန်ဒုက္ခတဲ့စခန်းမှာကိုဗစ် -19 ကူးစက်ခံရသူ400ကျော်ရှိလာတဲ့အတွက်စိုးရိမ်ရတဲ့အခြေအနေထက်မှရှိနေကြောင်းစခန်းတာဝန်ရှိသူကပြောပါရယ်ချင်းပြင်းနဲ့ထန်တလန်မျိုးမှာမီးလောင်ကျွမ်းမှုကြောင့်စိတ်နီကိုလတ်ကက်သလစ်ဖခင်အပါအဝင်အိမ်ပေါင်း96လုံးမီးလောင်ပြကျခဲ့ပါရယ်
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။တိုင်းချီဆိုင် FIFA ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOA ကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါအ
မေရိကန်ပြည်သူကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်ကိုဗစ်ရောဂါပိုစမ်းသပ်စစ်ဆေးမှုတွေတွန်းမြှင့်မှုသမ္မတဂျိုးဘိုင်ဒန်ကြာသပတေးနေ့မှာကြေညာလိုက်ပါတယ်ဒီနေ့ဆောင်းရသည်အမေရိကန်မှာကိုဗစ်ကပ်ရောဂါကိုရင်ဆိုင်ဖြေရှင်းမဲ့စီစဉ်ကိုလည်းသမ္မတကချပြသွားခဲ့တာပါတော်လာလှူရှာမှုတွေပိတ်ဆို့တာကန့်သတ်တာတွေမပါဝင်ပေမဲ့လည်းကာကွယ်ဆေးနဲ့နောက်ထပ်အားပြည့်စေထိုးတဲ့သူတွေပုံများလာစေဖို့စမ်းသပ်စစ်ဆေးမှုတွေပိုလွတ်ဖို့နဲ့တခြားစီစဉ်တွေအများပြပါဝင်တဲ့ကြောင်းကြာသပတေးနေ့ကအမေရိကန်မျိုးသားချမ်းမာရေးဌာနမှသမ္မတဘိုင်ဒန်ကပြောလိုက်တာပါစီကန်တေးရအရင်နှောင်းကနိုင်ငံတကာခီးသွားတွေအမေရိကန်ကိုမလာခင်၃ရက်အလိုမှာကိုဗစ်ရောဂါခင်းရှင်းကြောင်းအထောက်အထားပြသဖို့တတ်မှတ်ထားပေမဲ့အခုခါမှာတော့တရက်လိုပြသရမှာဖြစ်ပါတယ်။အင်းနေချင်းယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တက်ခိုက်လာမယ်ဆိုရင်နောက်ဆက်တွဲကြီးမားတဲ့အကျိုးဆက်တွေရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရုရှားနိုင်ငံခြားရေးဝန်ကြီးကိုသတိပေးလိုက်ပါတယ်။နှစ်ဖက်ကြားပြဿနာတွေကိုတန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့လဲဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့တွေ့ဆုံတဲ့ဝန်ကြီးဘလင်ကင်ကတိုက်တွန်းပြောဆိုသွားခဲ့တာပါ။ရန်ကုန်တိုက်လှိုင်းသာယာမြို့နယ်မှာကျူးကျော်အင်အားတွေကိုရှင်းလင်းဖယ်ရှားနေတဲ့အစီအစဉ်တွေကိုချက်ချင်းရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးရရှိပြီးမြန်မာစစ်ကောင်စီကိုတောက်ဆိုလိုက်ပြီးစစ်တပ်ရဲ့လုပ်ရဟာနိုင်ငံကဥပဒေနဲ့မညီဘူးလို့လည်းပြောဆိုလိုက်ပါတယ်။အတင်းအကျပ်ဖယ်ရှားတာဟာနိုင်ငံကလူ့ခွင့်ရေးဥပဒေကိုအကြီးအကျယ်ချိုးဖောက်ရောက်တဲ့အကြောင်းလဲလူနေမှုအဆင့်တန်းနဲ့ညီနေထိုင်ခွင့်ရရှိဆရာကုလသမဂ္ဂထုကိုစလဲ Black Krishna Raja Kopa ပြည်တွင်းဒုက္ခသည်အခွင့်ရေးဆရာအထုကိုစလဲ Sicilia Jimenez Demanery နဲ့စီယံမွတ်တင်မှုနဲ့လူခွင့်ရေးဆရာထုကိုစလဲ Olivia Dashutaro ရဲ့ကြာသပတေးနေ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ
်ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ကြပါတယ် VO ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလက်မီတာ190အပြင် VO ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးကြတာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.